Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဖေဖော်ဝါရီလ10ရက်ဗိုလ်ရုညစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေထိုက်ရိုက်စလုပ်နေပါပြီ။လိုက်ဒိုမီတာ1925 32တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမပ
ါကျွန်တော်တမောင်သားမှာအနည်းခါသိင်းကင်းငိမ့်ကြပါစေခင်ဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ရုရှားကိုပိုပြီးပြင်းထန်ထန်ပိတ်ဆို့အရေးယူဖို့ယူကရိန်းတပ်ပရဗိုလိုဒီမာဇယ်လင်စကီကဗြိတိန်ပါလီမန်ကိုတိုက်တွန်းလိုက်ပါတယ်အမေရိကန်ပြည်တော်စုကရုရှားကျူးကျော်စစ်ကိုဆန့်ကျင်တဲ့အတိုင်းယူကရိန်းကိုပံ့ပိုးထောက်ခံရမှာတညိတညွတ်ထက်ရှိကြပြီးစစ်ပွဲရှိကြတာနဲ့အမျှယူကရိန်းနဲ့အတူရပ်တည်သွားမယ်လို့အမေရိကန်တပ်ပရဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်တရုတ်နဲ့ပြိုင်ဆိုင်မှုအမေရိကန်ဆဲစုပေါင်းများစွာအတွင်းအားကောင်းဆုံးအနေထားရှိနေပြီလို့တပ်ပရဂျိုးဘိုင်ဒန်ကသူ့ရဲ့နိုင်ငံတော်အခြေပြမိန်ကွန်းမှာမနေ့ကပြောလိုက်တဲ့သတင်းတွေနဲ့တခြားကမ္ဘာသတင်းတွေကိုကိုဝင်းမင်းနဲ့ပဲတင်ပြပေးကြမှာပါ
ဟုတ်ကဲ့ပါဥတ္တမသားရေအဲ့တော့အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်အမေရိကန်သမ္မတကတရုတ်တင်းမာမှုနဲ့ယူကရိန်းစစ်ကြာလာမှုကကမ္ဘာအထက်အရေးအဖြစ်တယ်လို့ပြောလိုက်တာမှာ
I'm committed to work with China where we can advance American interests and benefit the world but make no mistake about it
တရုတ်နဲ့ကမ္ဘာကျူပေါင်းလို့နိုင်ပေမဲ့ချင်းချောက်လာရင်တော့တုံ့ပြန်ကာကွယ်သွားမှာပါလို့သမ္မတဘိုက်တန်ပြောသွားတာပါ။နောက်ရှမ်းအမျိုးသားနေမှာစစ်ကောင်စီနဲ့ PPSD လို့ခေါ်တဲ့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်မှမိတ်ဖွဲ့အလို့တဘောဆွေးနွေးနိုင်ခဲ့ကြပါတယ်။နောက်စကိုင်းမှာတော့မီရှုခန်ရွာတွေပြန်တိဆောက်ရဲ့အခက်ကြုံရပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ဗဒုညပတ်စင်ခဏဖြစ်တဲ့ဥကျော်စံလိုက်မြန်မာရေးသုံးသက်ချက်ထဲဆရာနာသိနှစ်နှစ်ပြည့်အထူးစီစဉ်ကိုနားဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တင်တွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ပြောပြပေးမှာပါခင်ဗျာ
။ရုရှားကိုပို့ပြီးပြင်းပြင်းထန်ထန်ပိတ်ဆို့အရေးယူဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကဗြိတိန်ပါလီမန်ကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။သမ္မတဗိုလိုဒီမာဇယ်လင်စကီက UK ကိုဒီနေ့ပုံတွင်းနေမှာပဲလေရင်နဲ့ရောက်ရှိသွားခဲ့တာပါ။ဒီခေတ်ဆက်မှာသမ္မတဇယ်လင်စကီကဗြိတိန်ဝန်ကြီးချုပ်ရရှိဆုနိုင်ငံတွေ့ဆုံခဲ့ပြီးပါလီမန်မှာလည်းစကားပြောခဲ့တာဖြစ်ပါတယ်။ဒါပြင်ချားလ်စ်ပြင်ကိုလည်းတွေ့ဆုံမှာဖြစ်တယ်လို့ဘတ်ကင်ဟမ်နန်းတော်ကပြောပါတယ်။နေရိုးဆမီတိုက်လေယူနေနဲ့ပတ်သက်ပြီးယူကရိန်းတိုက်လေယူမှုတွေကိုလေ့ကျင့်ပေးမယ်လို့ဝန်ကြီးချုပ်ဆုနိုင်ကကြေညာလိုက်ချိန်မှာပဲသမ္မတဇယ်လန်စကီရောက်ရှိလာတာဖြစ်ပါတယ်။ဗြိတိန်တိုက်လေယူတွေကိုပေးဖို့လက်တွေ့မကျဘူးလို့ဗြိတိန်ကပြောပေမဲ့တိုက်လေယူတွေကိုပို့ပေးဖို့မဟာမိတ်နိုင်ငံတွေကိုသမ္မတဇယ်လန်စကီကတောင်းဆိုထားပါတယ်။ယူကရိန်းကိုစစ်ရေးရာအကြီးအမားဆုံးကူညီတဲ့နိုင်ငံတွေထဲမှာဗြိတိန်နိုင်ငံဟာတော်နိုင်ငံဖြစ်ပြီးလက်နက်ပစ္စည်းတွေအတွက်ပေါင်1ဘီလီယံကူညီထားပါတယ်ဗြိတိန်မှာစစ်သင်တန်းတက်ခက်တက်နေကြတာယူကရိန်းစစ်သား1000ကျော်ခဲ့ပြီဖြစ်ပြီးတချို့ကဗြိတိန်ကပုတ်ပေးနေတဲ့ Challenger 2တင်ကားတွေအတွက်လေ့ကျင့်နေကြတာပ
ါအမေရိကန်နိုင်ငံဟာရုရှားကျူးကျော်စစ်ကိုဆန့်ကျင်တာမို့ယူကရိန်းကိုပံ့ပိုးထောက်ခံရမှာတညီတညွတ်တည်းရှိကြပြီးစစ်ပွဲကြာရှည်သမျှရပ်တည်သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ
်။ I spoke from this chamber 1 year ago just days after Vladimir Putin unleashed his brutal attack against Ukraine.
လွန်ခဲ့တဲ့တစ်နှစ်ကဒီလွတ်တော်မှာပဲကျွန်တော်ပြောခဲ့ပါတယ်။ယူကရိန်းကိုရုရှားကျူးကျော်တဲ့ရက်စက်ကြမ်းကြုတ်တဲ့စစ်ပွဲဟာလူသက်တိုက်ခိုက်တာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းဥရောပကခံစားခဲ့ရတဲ့ဖျက်ဆီးမှုတွေနဲ့သေဆုံးမှုပုံရိပ်တွေပြန်ပေါ်လာစေပါတယ်။ပူတင်ရဲ့ကြီးကျယ်ဆရာစံသက်မှုဖြစ်တဲ့အမေရိကအတွက်စံသက်မှုဖြစ်တဲ့ကမ္ဘာအတွက်စံသက်မှုလည်းဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ပြောသွားခဲ့တာပါ။သမ္မတဘိုင်ဒန်ကသူ့အဆိုအရဟာ NATO နဲ့စီလုံးညွန့်ညွန့်နေပြီးရုရှားသမ္မတပူတင်ရဲ့ကြီးကျယ်မှုဆန့်ကျင်ကမ္ဘာလုံးဆိုင်ရာမဟာမိတ်အဖွဲ့ကိုတိဆောက်ခဲ့ပြီးခံခံမမာရပ်တည်ခဲ့တယ်လို့ပြောပါတယ်။အခုလိုအားကောင်းတဲ့စကလုံးတွေနဲ့ယူကရိန်းကိုထောက်ခံလိုက်တဲ့အပေါ်မှာလည်းသမ္မတဘိုင်ဒန်ကိုကျေးဇူးတင်ရှိကြောင်းယူကရိန်းသမ္မတဗလာဒီမာဇယ်လင်စကီကထွတ်တမ်းမှရေးသားခဲ့ပါတယ်ခင်ဗျာ
။တရုတ်နဲ့ပြိုင်ဆိုင်ဖို့အတွက်အမေရိကန်ဟာဆဲစုပေါင်းများစွာအတွင်အားကောင်းဆုံးအနေထားကိုရှိနေပြီလို့သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့နိုင်ငံတော်အခြေပြမိန်ခွန်းမှာမနေ့အင်္ဂါနေ့ကပြောကြားလိုက်ပါတယ
် We made clear and I made in my personal conversations which have been many with President Xi that we see competition
သမ္မတဂျိုးဘိုင်ဒန်ကကျွန်တော်ပြောကြားတဲ့အခါကျွန်တော်ရှင်းရှင်းပြောပြီးဖြစ်ပါတယ်ကျွန်တော်တို့ကပြိုင်ဆိုင်နေကြတာဖြစ်ပါတယ်ပဋိပက္ခမဟုတ်ပါဘူးလို့ပြောခဲ့ပါတယ်အမေရိကန်ကိုအားကောင်းအောင်ရင်းနှီးမြှုပ်နှံတာအတွက်ကျွန်တော်တောင်းပန်လိမ့်မယ်မဟုတ်ပါဘူးတရုတ်ကလွှမ်းမိုးဖို့ကြိုးစားနေပြီးအနာဂတ်ကိုသတ်မှတ်ပုံဖော်ပေးမဲ့လုပ်ငန်းနယ်တွေအမေရိကန်ရဲ့ထိုးထင်းတင်ထွင်မှုတွေမှာရင်းနှီးမြှုပ်နှံနေပါတယ်လို့သမ္မတဘိုင်ဒန်ကပြောသွားခဲ့ပါတယ်။အထက်အောက်အလွတ်တော် နေရပေါင်းအမတ်တွေနဲ့တနိုင်ငံလုံးကိုပြောတဲ့မင်းကမှသမ္မတဘိုင်ဒန်ကအခုလိုပြောခဲ့တာပါ။တည်ငြိမ်ရေးနဲ့ကျူးကျော်မှုမှန်သမျှဟန်တားနိုင်အောင်စစ်တပ်ကိုလည်းခင့်မြအောင်ဆောင်ရွက်နေတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒီမင်းကနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်းကတော့တရုတ်ဟာသူ့ရဲ့အချုပ်အခြာအာဏာလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်မှုအကျိုးစီးပွားတွေကိုခုခံကာကွယ်သွားမှာဖြစ်တယ်လို့ပုံမှန်သတင်းစာရှင်းလင်းပွဲမှာပုတ်တူးနေကပြောကြားခဲ့ပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဟာစနေနေ့သမီးဖြစ်သူတို့နဲ့အတူမြောက်ကိုရီးယားစစ်တပ်ထူထောင်တဲ့နေ့ပွဲကိုတက်ရောက်ခဲ့ပါတယ်။ကင်ဟာစနေနေ့သမီးဖြစ်သူဂျူအေတို့နဲ့အတူမြောက်ကိုရီးယားစစ်တပ်ထူထောင်ခြင်း85နှစ်ပြည့်အထိမ်းအမှတ်ဖြစ်တဲ့စစ်တမ်းရောက်ကိုသွားပြီးစစ်သားတွေနဲ့တွေ့ဆုံခဲ့တယ်လို့ကိုရီးယားအစိုးရသတင်းဌာနကဒီနေ့ဖေဖော်ဝါရီ10ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။ဒီနေ့ဟာမြောက်ကိုရီးယားစစ်တပ် KPA ထူထောင်ခဲ့တဲ့85နှစ်ပြည့်တဲ့နေ့ဖြစ်တာနဲ့အညီကြီးကျယ်ခံရတဲ့ဆေးပြအခမ်းအနားတွေပြုလုပ်ဖို့ရှိတယ်လို့မျှော်လင့်ထားကြပေမဲ့အခုချိန်ထိဆေးပြပွဲနဲ့ပတ်သက်တဲ့သတင်းချက်လက်တော့မတွေ့ရသေးပါဘူး။နှစ်ပတ်လည်အထိမ်းအမှတ်ဖြစ်အင်ကာနေကလုပ်ခဲ့တဲ့ညစာစားပွဲမှာတော့စစ်တပ်ရဲ့ကြီးမားတဲ့အစဉ်လာနဲ့အခက်အခဲတွေကြားကဆယ်စုနှစ်ပေါင်းများစွာအောင်မြင်မှုတွေရအောင်လှုပ်ဆောင်နိုင်ခဲ့တာတွေကိုကင်ဂျွန်အန်ကချီးကျူးပြောဆိုခဲ့ပါတယ်။ဒါဟာမြောက်ကိုရီးယားရဲ့နျူကလ িয়ার အောင်မြင်မှုတွေကိုရည်ညွှန်းပြောဆိုသွားတာဖြစ်ပါတယ်။ဒါအပြင်မြောက်ကိုရီးယားစစ်တပ်ဟာကမ္ဘာမှာအင်အားအကောင်းဆုံးစစ်တပ်ဖြစ်ပြီးလူသမန်တွေထက်စိတ်သက်ခွန်အားသာလွန်ပြီးတာဝန်သိမှုအပြည့်ရှိတဲ့စစ်တပ်ဖြစ်တယ်လို့ပြောကြားခဲ့ကြောင်းကိုလည်းဆိုရထုတ်တဲ့မှာဖော်ပြခဲ့ပါတယ်ခင်ဗျာ
။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 5.19 kHz 15653ည 5.25 kHz 7783ည 5.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဗုဒ္ဓညတရင်တွေကို VOE ကဆက်လက်ကြီးညာနေပါတယ်။တယ်လီဖုန်းနဲ့အင်တာနက်လိမ်လည်မှုတွေနဲ့နေစားဖြတ်လောင်းစားမှုတွေကိုထိထိရောက်ရောက်ကာကွယ်ဖို့နဲ့ခြေမုံးမှုအတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံ၈နိုင်ငံကိုမတော်ကြဖို့တရုတ်အလဲပိုင်းဟူပေပြည်နယ်အန်ချီမြို့လုံခြုံရေးဘူရိုအာဏာပိုင်တွေကအင်္ဂါနေ့ကသတိပေးလိုက်ကြောင်းတရုတ်နိုင်ငံတော်ပိုင်သတင်းစာ The Global Times ရဲ့သတင်းကပြောပါတယ်။အရေးပေါ်ဒါမှမဟုတ်မသွားမဖြစ်သွားမယ်အကြောင်းတွေကလွဲလို့မသွားကြဖို့တရုတ်နိုင်ငံသားတွေကိုသတိပေးလိုက်တဲ့တိုင်းပြည်တွေကတော့ကမ္ဘောဒီးယား၊မြန်မာ၊လာအို၊ UAE ၊ဖိလစ်ပိုင်၊ထိုင်း၊မလေးရှားနဲ့တူရကီနိုင်ငံတို့ဖြစ်ကြပါတယ်။ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံမှာတယ်လီဖုန်းနဲ့အင်တာနက်လိမ်လည်မှုလောင်းစားမှုတွေမှာပါဝင်နေကြတဲ့တရုတ်နိုင်ငံသားတွေရဲ့အမည်၊မှတ်ပုံတင်နံပါတ်နဲ့နေရာလိပ်စာတွေကိုသက်ဆိုင်ရာတရုတ်တောင်ပိုင်းဂွမ်တောင်းပြည်နယ်ကထိုင်ရှန်မျိုးအနာပိုင်းတွေကပြီးခဲ့တဲ့ကြာတာပရိနေမှာထုတ်ပြန်လိုက်ပြီးတဲ့နောက်အခုလိုသတိပေးချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။သူတို့ကထိုင်ရှန်မျိုးကိုပြန်လာကြဖို့ညှင်းဆို့ထားကြတယ်လို့လည်းပြောပါတယ်။အဲ့ဒီသူတွေဟာဖေဖော်ဝါရီလနောက်ဆုံးထားပြီးပြန်လာကြဖို့ထုတ်ပြန်ထားပါတယ်။ပြည်သူ့လုံခြုံရေးဝန်ကြီးဌာနရဲ့အလို့ရတယ်လီဖုန်းနဲ့အင်တာနက်လိမ်လည်မှုပေါင်း3,190,000ကိုတရုတ်ကဖြည့်ရှင်းခဲ့ရလို့နေစားဖြတ်လောင်းကစားမှုပေါင်း3,529မှုကိုလည်း2020မှာကင်တွယ်ခဲ့ရတယ်လို့ပြောပါတယ်။အဒီနိုင်ငံ၈နိုင်ငံမှာရောက်ရှိနေထိုင်ကြတဲ့တရုတ်နိုင်ငံသားတွေဟာအနေနဲ့ကြုံရနိုင်တဲ့အုပ်စုဖြစ်တယ်လို့ပြည်သူ့လုံခြုံရေးဌာနကသတ်မှတ်ထားပြီးတရုတ်နိုင်ငံကိုမပြတ်မီအန်ချီမြို့လုံခြုံရေးဘူရိုကိုအရင်ဆက်သွယ်ကြဖို့လည်းထုတ်ပြန်ထားပါတယ
်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတရုတ်နိုင်ငံမှာကိုဗစ်လုံးဝကင်းစင်မှုဝါဒနဲ့ချမှတ်ထားတဲ့စီမင်းတွေကိုရုပ်သိမ်းပြလိုက်တဲ့နောက်ပိုင်းကိုဗစ် -19 မျိုးကွဲအသစ်တွေထပ်ပေါ်လာတာမရှိဘူးလို့တရုတ်လေလံမှုအသစ်တစ်ခုကပေါ်ထွန်းနေကပြောလိုက်ပါတယ်။တရုတ်နိုင်ငံမှာဒီဇင်ဘာလအစောပိုင်းကကိုဗစ်စီးကံတွေကိုဖြေလျှော့ပစ်လိုက်တာကြောင့်ကူးစက်မှုတွေထိုးတက်ခဲ့ပြီးမျိုးကွဲသစ်တွေထပ်ဖြစ်မှာကိုစိုးရိမ်ခဲ့ကြတာပါ။နိုင်ငံတချို့ကတရုတ်ခီးသွားတွေကိုကန့်သတ်ခဲ့သလိုရောဂါဖြစ်ပွားမှုအတိုင်းအတာနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ပွင့်လင်းမြေသာမှုမရှိတဲ့အပေါ်ဝေဖန်ပြောဆိုခဲ့ကြပါတယ်။ဒါပေမဲ့နိုဝင်ဘာလလယ်ကနေဒီဇင်ဘာလအတွင်းရောဂါနမူနာ430ခုကိုလေ့လာစစ်ဆေးခဲ့တဲ့တရုတ်သုတေသီတွေရဲ့လေ့လာမှုအသစ်ကဒီကလာတွင်ဆန်းသစ်တဲ့ကိုဗစ်မျိုးကွဲသစ်တွေဆင်ကဲဖြစ်ပွားတာမတွေ့ခဲ့ရဘူးလို့ပြောပါတယ်။ယောဂါဖြစ်ပွားမှုတွေရဲ့90ရာခိုင်နှုန်းကျော်ကငကူရှိပြီးသားကိုဗစ်မျိုးကွဲတွေပဲဖြစ်တယ်လို့ဒီလေ့လာမှုကဖော်ပြခဲ့တာပါ။တရုတ်ဘက်ကအခုလိုအချက်လက်တွေထုတ်ပြန်ခဲ့တဲ့အပေါ်သုတေသီတချို့ကကြိုဆိုခဲ့ပေမဲ့ဒီလေ့လာမှုကစီးမင်းတွေရုပ်သိမ်းပြီးရတဲ့ဘက်အနေငယ်တွေမှသာလှုပ်ထားတဲ့စစ်တမ်းဖြစ်တာကြောင့်သတိနဲ့စောင့်ကြည့်ဖို့လိုတယ်လို့တော့အကြံပြုကြပါတယ်ခင
်ဗျ။တူရကီနဲ့ဆီးရီးယားနိုင်ငံမြင်ကလေးကြောင့်သေဆုံးသွားသူစီးရင်က1,000ကျော်သွားပြီဖြစ်ပြီးကယ်ဆယ်ရေးဝန်ထမ်းတွေကပျက်စီးကြေကြမှာအသက်ရှင်ကျခဲ့သူတွေကိုရှာဖွေနေကြဆဲဖြစ်ပါတယ်ကယ်ဆယ်ရေးလုပ်ငန်းမှာလူပေါင်း 9,600 ပါဝင်နေတယ်လို့တူရကီအရေးပေါ်စီမံခန့်ခွဲမှုဌာနကဗုဒ္ဓနေ့ကပြောပါတယ်သ တူရကီနိုင်ငံမှာငလျင်ကြောင့်သိမ်းဆုံးသူ 8,594 ယောက်ရှိပြီး 38,000 ကျော်ဒဏ်ရာရရှိတယ်လို့တူရကီတာဝန်ရှိသူတွေကဆိုပါတယ်။ဆီးရီးယားမှာသိမ်းဆုံးသူစီးရင်က 2,530 အနည်းဆုံးရှိနေပါပြီ။တူရကီရဲ့အခြားနေရာတွေကနေမြင်းကလင်းတန်းခလိုက်ရတဲ့အမျိုးတွေနဲ့မိတ်ဆွေတွေကိုတွားတွေ့ကြဖို့အတွက်ခီးကြီးတွားဖို့ကလည်းအခက်အခဲတွေတွေ့နေကြပါတယ်။အပြက်စည်းပုံတွေကြားကတဲ့ကအသက်ရှင်နေထိုင်ကြသူတွေရဲ့အတန်းတွေကိုကြားနေရတယ်လို့ကဲဆဖို့ကြိုးစားနေကြသူတွေကပြောပါတယ်။အပြက်စီးတွေကြားတဲ့ကလူ 8,000 ကျော်ကိုကယ်ထုတ်နိုင်ခဲ့ပြီလဲဖြစ်ပါတယ်။မြင်းကလေးကြောင့်တည်ဆုံသွားသူတွေအတွက်နိုင်ငံတော်ဝန်ထမ်းချင်းအထိတ်မှ9ရက်သတ်မှတ်လိုက်ပြီးငရင်းသာခံလိုက်ရတဲ့ပြည်နယ်ဆယ်ပြည်နယ်ကိုအရေးပေါ်ခြေအနေဖြင့်3လသတ်မှတ်လိုက်ကြောင်းတပ်ပရအာဒိုဂန်ကကြေညာလိုက်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတော့အမျိုးသမီးအစိုးရရှိနေဆောက်ကိုဦးကိုစပိန်နိုင်ငံမှာခိုလွန်ခွင့်ပေးလိုက်ပါတယ်။အာဖဂန်မှာတာလီဘန်တွေအာဏာပြန်ရယူခဲ့တဲ့ပြီးတဲ့နောက်ဒီနှစ်လောက်ကြာအထိဒီမျိုးသမီးရှင်းနေမိသားစုတွေပါကစ္စတန်နိုင်ငံမှာအခြေအနေမဲ့ခိုလုံနေခဲ့ကြတာပါသူတို့အခုလိုစပိန်မှာခိုလုံခွင့်ရခဲ့ပေမဲ့နိုင်ငံတည်းကျန်နေခဲ့တဲ့အခွင့်အရေးဆုံးရှုံးနေတဲ့မျိုးသမီးတွေအတွက်ထပ်တူနာကျင်ခံစားရတယ်လို့ဂျာမခွဲခြားအကြမ်းဖက်ဆန့်ကျင်မှုဆိုင်ရာအထူးအကျိုးပြုရှင်းနေအိုဘာဒီယာရှာဟာရာကပြောပါတယ်အာဖဂန်ကိုတာလီဘန်တွေက2021ခုနှစ်တုန်းကပြန်အုပ်ချုပ်ခဲ့တဲ့နောက်ပိုင်းမျိုးသမီးတွေလွတ်လပ်ခွင့်နဲ့အခွင့်အရေးတွေဆုံးရှုံးနေခဲ့ရတာပါတာလီဘန်ဆွေရကမင်းကလေးတွေထထန်းချောင်းနဲ့တပ်ကတော်တွေတယောက်ခွင့်တာမြင့်ခဲ့တယ်လို့ပြည်တွင်းပြည်ပဆွေရမှုတဲ့အဖွဲ့တွေမှာအမျိုးသမီးတွေအလုပ်လုပ်ခွင့်ကိုပါတာမြင့်ခဲ့ပါတယ်ဒါအပြင်တရားရေးလုပ်ငန်းတွေမှာလုပ်ကိုင်နေတဲ့အာဖဂန်မျိုးသမီးတွေအတွက်လည်းအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်ခင်ဗျာVOA American တန်ရဲ့ February 10ရက်ဗိုလ်ရုညသတင်းတွေကိုဥတ္တမောင်တန်နဲ့ကျွန်တော်ပြောပြခဲ့တာပါအခုလိုသတင်းလွှာတွေအပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုစတိုက်ပြောပြပါမယ်ပထမဆုံးကတော့ American သမ္မတကတရုတ်တင်မာမှုနဲ့ Ukraine စစ်ကြာလာမှုကိုအဓိကနိုင်ငံခြားရေးပြဿနာလို့ပြောလိုက်တာပါ American သမ္မတ Joe Biden အနေနဲ့ကွဲပြားနေတဲ့ Congress လွှတ်တော်နဲ့ American ပြည်သူတွေကိုနိုင်ငံတော်အခြေပြမေကိုမနေ့အင်္ဂါနေ့ညကပြောခဲ့ပါတယ်တရုတ်နိုင်ငံနဲ့တင်းမာလာမှုတိုးတက်လာတာတိုးလာလာယူကရိန်းစစ်ပွဲတာရှည်နေတာဟာအမေရိကန်နိုင်ငံကြီးမူဝါဒအတွက်အဓိကကိစ္စတွေဖြစ်နေတဲ့အကြောင်းစင်ဒီစိန်သတင်းပေးပို့ထားတာကိုကိုငင်းချန်ပြောပြပေးပါဦးခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်အင်္ဂါနေ့ညလွှတ်တော်နှစ်ရက်ရှိနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားတဲ့တစ်ချိန်တည်းမှာပဲတရုတ်ထောက်လန်းရေးမိုးပြံပူပေါင်းကိစ္စဟာလွှတ်တော်အမတ်တွေနဲ့တာမန်အမေရိကန်ပြည်သူတွေရဲ့အာရုံကိုဖန်ဆာထားခဲ့ပါတယ်ဘူပေါင်းကိစ္စလို့တိုက်ရိုက်မပြောဘဲသမ္မတဘိုင်ဒန်ဟာအမေရိကန်တွေကိုထပ်အာမခံလိုက်ပြီးတရုတ်ကိုသတင်းစကားပေးလိုက်ပါတယ
် I'm committed to work with China where
အမေရိကန်အကျိုးစီးပွားတိုးတက်စေဖို့နဲ့ကမ္ဘာကြီးအကျိုးရှိစေမယ့်ကိစ္စတွေမှာတရုတ်နဲ့ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်ထားပါတယ်ဒါပေမဲ့တန်တရားကတော့မရှိပါနဲ့ပြီးခဲ့တဲ့အပတ်ကတရုတ်ကကျွန်တော်တို့အချုပ်အခြာအာဏာကိုချင်းချောက်ခဲ့ရင်ကျွန်တော်တို့နိုင်ငံကိုကာကွယ်ဖို့လုပ်မှာပါကာလဲကာကွယ်ခဲ့ပါတယ်
ပြီးခဲ့တဲ့စနေနေ့တုန်းကတောင်ကယ်ရိုလိုင်းနားပြည်နယ်ကမ်းခြေပင်လယ်အထက်မှာအမေရိကန်တိုက်လေယာဉ်ကမိုးပြံဘူပေါင်းကြီးကိုပစ်ချခဲ့တာပါဒီလိုအမေရိကန်ကပစ်ချမှုကိုတရုတ်ကလက်ခံနိုင်စရာမရှိဘူးလို့ပြောဆိုပြီးတရားလွန်တုံ့ပြန်တာလို့ခေါ်ဆိုခဲ့ပါတယ်ဘူပေါင်းကြီးအမေရိကန်နိုင်ငံပေါ်ဖျက်မပြန်ခင်ကတည်းကပြစ်မချတဲ့အတွက်တချို့ Republican တွေကတော့သမ္မတဘိုင်ဒန်ကိုဝေဖန်ကြပါတယ်တချို့တွေကတရုတ်အပေါ်တင်းတင်းမာမာတုံ့ပြန်ရက်တီဖို့လိုလားတာပါလို့ Wilson Center ကMichael Kugelman ကပြောပါတယ်
။ So he was not taking a forceful
သူကတိုင်းငယ်လို့အင်အားအပြည့်နဲ့တုံ့ပြန်တာမျိုးလုပ်တာမဟုတ်ပါဘူး။ပြန်လည်တင်းမြတ်ဖို့အတွက်နေရာတချို့ချန်ထားပါတယ်။တင်းပါတဲ့တုံ့ပြန်မှုမျိုးလိုချင်တဲ့လွတ်တော်အမတ်တွေကတော့သူဒီနေ့ညပြောသွားတာမျိုးနဲ့တော့ကျေနပ်မှာမဟုတ်ပါဘူး
။ရုရှားရဲ့ Ukraine ပေါ်ကျူးကျော်စစ်ကိုလည်းသမ္မတဘိုင်ဒန်မိန်ကွန်းထဲမှာထည့်ပြောသွားပါတယ်။ American က Ukraine အတွက်လုံခြုံရေးဆိုင်ရာထောက်ပံ့မှု American ဒေါ်လာ28ဘီလျံကျော်ကတိပြုထားတာပါ။ရုရှားသမ္မတပူတင်ရဲ့ကျူးကျော်စစ်ဟာအမေရိကန်တွေအတွက်စမ်းသပ်မှုတစ်ခုဖြစ်ပြီးအောင်အောင်မြင်မြင်ဖျက်ချော်နိုင်ခဲ့တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ
် We unite NATO
NATO ကိုစုစည်းနိုင်ခဲ့ပြီးကမ္ဘာသွေးစည်းမှုကိုတည်ဆောက်နိုင်ခဲ့ပါတယ်ပူတင်ရဲ့ရန်လိုမှုကိုပူပေါင်းရင်ဆိုင်နိုင်ခဲ့ပါတယ်ယူကရိန်းပြည်သူတွေနဲ့အတူရပ်တည်နိုင်ခဲ့ပါတယ်ဒီနေ့ညမှာလည်းယူကရိန်းတာမကြီးဟာကျွန်တော်တို့နဲ့အတူရှိနေပါတယ်သူဟာသူ့နိုင်ငံနဲ့မကသူ့ပြည်သူတွေရဲ့တတ်တိကိုပါကိုစားပြုနေတာပါ
တချို့ Republican တွေကယူကရိန်းကိုစီရေးအကူအညီပေးတဲ့အပေါ်တန်တရားရှိပါတယ်။ဒါပေမဲ့လည်းအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy အပါအဝင်မင်းညကခန်းမတွေက Republican တွေကတော့သမ္မတ Biden ရဲ့မိန်ကွန်းကိုပြည့်ပြည့်ဝဝထောက်ခံပုံရပါတယ်
။
have to say I saw a lot more support coming from the Republicans.
တမရကယူကရိန်းအကြောင်းပြောတဲ့အချိန်မှာ Republican တွေထိုင်တဲ့ဘက်ကထောက်ခံမှုတွေအများကြီးတွေးလိုက်ရပါတယ်။အထူးသဖြင့်ဒီမှာစစ်ပွဲရှိနေသည့်ထောက်ပံ့မယ်လို့ပြောတဲ့အချိန်မျိုးမှာပါဒါမျိုးကို Republican တွေကစန့်ကျင်ထားပြီးတော့ဒါဟာ Ukraine ဟာလူတလောက်ယူနိုင်တာမဟုတ်ဘူးလို့ပြောထားတာပ
ါ Ukraine စစ်ပွဲနဲ့အာရှကိုအာရုံပြောင်းဥတီနေတဲ့ကိစ္စတွေအပြင် American သမ္မတ Biden အနေနဲ့2015ခုနှစ်နောက်ပိုင်းပထမအဆုံး American သမ္မတတဦးအဖြစ် Sub-Saharan Africa တိုင်းပြည်တွေကိုတွားရောက်ဖို့စီစဉ်နေပါတယ်ခင်ဗျာ
American သမ္မတကတရုတ်တင်မာမှုနဲ့ Ukraine ကျူးကျော် Ukraine ကိုစစ်ရေးကျူးကျော်မှုကကမ္ဘာအဓိကရာဖြစ်တယ်လို့ပြောခဲ့တာကိုကိုငင်းချန်ပြောပြခဲ့တာပါအခုတော့ EU တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစစ်ကောင်စီနဲ့ RCS ဌာနချုပ်မှငင်းချန်ရဲ့လူသဘောဆွေးနွေးခဲ့တဲ့တဲ့မှာ RCS ဌာနချုပ်မှရောက်နေတဲ့တိုင်းရင်းသားလက်နက်ကိုင် EU အဖွဲ့ကကိုယ်စားလှယ်တွေဟာငင်းချန်ရှေ့လုပ်ငန်းစဉ်တွေကိုဒီနေ့လူသဘောဆွေးနွေးနိုင်ခဲ့ကြပါတယ်ဒီတွေ့ဆုံဆွေးနွေးပွဲမှာစစ်ကောင်စီနဲ့ဆက်လက်ဆွေးနွေးဖို့နဲ့လာမယ့်တွေ့ဆုံပွဲတွေမှာNC လက်မှတ်ထိုးခုနှစ်ဖွဲ့ပူးပေါင်းပြီးတွေ့ဆုံမှုဆွေးနွေးခဲ့ကြပါတယ်။ဒီသတင်းကိုတော့ကိုစော်ဝက်လိုင်ကကြော်ပြပေးပါအောင်ခင်ဗျာ
။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ဌာနချုပ်လွယ်တိုင်းလျံမှာကျင်းပတဲ့ရှမ်းပြည်အမျိုးသားနေ့ကိုတက်ရောက်လာတဲ့တိုင်းဒါလက်နဲ့ကိုင် EU အဖွဲ့တွေဟာဒီကနေ့မနေ့9နိုင်ကနေ12နိုင်အထိအလို့သဘောဆွေးနွေးခဲ့တာပါ။အဓိကဆွေးနွေးပြတဲ့အချက်တွေကို NCA လက်မှတ်ထိုးအဖွဲ့တွေရဲ့ညီညာရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့အဖွဲ့ဝင်ဘုံမူကြီးခွန်အုပ်ကာကအခုလိုပြောပါတယ
်အတူတကွာဆင်းနေမှာဒီကွာကပုံမှန်ပေါင်းဆင်းနေမှာအဲ့ဒါအဲ့ဒါဒီကွာပါပဲနောက်ပိုင်းကျွန်တော်တို့ဒီကစံဒီကစံဒီဖက်ဒရယ်အရေးဝန်ချုပ်ကြီးကျွန်တော်တို့တဖြည်းဖြည်းဆင်ဆက်မပြရှင်းလင်းမှုတွေကိုတက်လာသွားဖို့ဆိုတော့လုပ်ငန်းတွေမျိုးလဲချရတယ
် NCA လက်မှတ်ထိုးအဖွဲ့တွေကခုနှစ်ဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်နေတာဖြစ်ပါတယ်ဒီလိုခုနှစ်ဖွဲ့နဲ့အတူပူးပေါင်းတွေ့ဆုံရေးအတွက်ကိုစစ်ကောင်စီဘက်ကသတင်းစကားပါထားပြီးဖြစ်ကြောင်းဗိုလ်မှူးကြီးခွန်အုပ်ကာကအခုလိုဆက်ပြောပါတယ
်ဒီလိုကလည်းဆက်ပြီးတော့ပြင်ပပါဖို့ပြင်ဆင်ထားမှုကိုပြရပါတယ်သူကကြွယ်အောင်မရှိကိုလက်ခံပါပြီ။ဒါကြောင့်ခုနှစ်ဖွဲ့နဲ့သဘောတူကြတဲ့မှာသူတို့ကလည်းပဲဒီခုနှစ်ဖွဲ့တွေ့ရေးအတွက်သူတို့ဘက်ကလည်းပြင်ဆင်ပြရောပ
ါဒီကတဲ့ခုနှစ်ရက်နေ့ကတော့အခမ်းအနားကိုတက်ရောက်လာတဲ့စစ်ကောင်စီရဲ့အမျိုးသားစစ်လုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီနိုင်ရေးကော်မတီအဖွဲ့ဝင်ဒုဗိုလ်ချုပ်ကြီးအေးဝင်းဦးဆောင်တဲ့အဖွဲ့နဲ့တိုင်းဒါလန်နဲ့ကိုင်အဖွဲ့ခေါင်းဆောင်တွေအလို့သဘောဆွေးနွေးခဲ့ပါတယ်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဟာ NCA လက်မှတ်ထိုးအဖွဲ့တွေရဲ့ညီညာရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD နဲ့အရင်ကအလန်းကွာနေခဲ့ရကအခုစစ်ကောင်စီနဲ့ဆွေးနွေးရမှာအတူပါဝင်လာမဲ့အခြေအနေဟာရလကောင်တစ်ခုဖြစ်ကြောင်းလည်းပြောပါတယ
်။ဟုတ်ကဲ့ဆွေးနွေးချက်တဲ့နေရာမှာ RCSS ရဲ့ဥက္ကဋ္ဌကြီးကိုယ်တိုင်ကဒီဝေးကဘာပတိအကျေဆောင်ရပေးတဲ့အခါကျတော့အတုံးခဲ့တဲ့တစ်နှစ်လောက်ကအတန်ငယ်ချင်းကွာနေတဲ့ခြေနေရနေတော့ပုံပုံနီးစပ်လာတဲ့ခြေနေရောအလုပ်အတူတကွာပြန်လုပ်ဖို့အတွက်နာမည်နီးစပ်လာတဲ့ခြေနေရောက်တယ်လို့တင်ကောင်းပေးပြန်ပါလေက
PPSD ရဲ့ပြောရေးဆိုခွင့်ရှိသူပုံမှုခမ်းဆန်ကတော့အလို့သဘောတွေ့ဆုံဆွေးနွေးရမှာအဓိကအားဖြင့်ပဋိပက္ခဖြည့်ရှင်ရေးနဲ့အတူပူးပေါင်းဆောင်ရွက်ရေးကိုဆွေးနွေးခဲ့ကြောင်းပြောပါတယ်
။အနည်းဆုံးဆိုတော့ပဋိပက္ခဖြည့်ရှင်ရေးနဲ့ပူးပေါင်းဆောင်ရွက်မယ်အဲ့လိုပါပဲ
။လာမယ့်အပတ်အတွင်းမှာတော့မွန်ပြည်သက်ပါတီ NMSP ဟာစစ်ကောင်စီနဲ့တတိယအကြိမ်ဆွေးနွေးပွဲရှိနေပြီးဒီတွေ့ဆုံပွဲအပြီးမှာတော့ NCA စာချုပ်လက်မှတ်ထိုးအဖွဲ့ခုနှစ်ဖွဲ့ပူးပေါင်းပြီးစစ်ကောင်စီနဲ့နောက်ထပ်တွေ့ဆုံဆွေးနွေးဖို့ညီမှန်းထားကြတာဖြစ်ပါတယ်။ဒီနေ့အလို့သဘောတွေ့ဆုံဆွေးနွေးနေတဲ့အဖွဲ့တွေကတော့စစ်ကောင်စီနဲ့လက်ရှိငြိမ်းချမ်းရေးဆွေးနွေးနေဆဲဖြစ်တဲ့ရခိုင်ပြည်လူမျိုးရေးပါတီ ALD လာဟုဒီမိုကရက်တစ်အစည်းအရုံး LDU ကရင်ငြိမ်းချမ်းရေးကောင်စီ KNU KNL PC မွန်ပြည်သက်ပါတီ NMSP ပုံဝမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့ဖြစ်ကြပါတယ် NCA လက်မှတ်ထိုးအဖွဲ့တွေထဲမှာစစ်ကောင်စီနဲ့ဆွေးနွေးဆဲဖြစ်တဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကတော့ရှမ်းပြည်မြို့သားနေအခမ်းအနားကိုမတက်ရောက်တဲ့အတွက်ဒီကနေ့အလို့သဘောဆွေးနွေးပွဲမှာပါဝင်တက်ရောက်တာမရှိပါဘူးခင်ဗျာ
အဖြစ်ရဲ့တိုင်းသားအဖွဲ့တွေနဲ့စစ်ကောင်စီအလို့သဘောတွေ့ဆုံဆွေးနွေးနိုင်ခဲ့တာကိုကိုစောဝန်လိုင်းပြောပြခဲ့တာပါအခုတော့စကိုင်းဘက်မှာမိဘသင့်ကူညီအခက်ကြုံနေရတဲ့တဲ့မှာစကိုင်းတိုင်းရင်းမာပင်နဲ့ဆာလင်းကြီးမြို့နယ်တွေမှာမိဘသင့်နေတဲ့ကျွေးရပေါင်း30ဝန်းကျင်လောက်ရှိတယ်လို့ကူညီနေသူတွေကပြောပါတယ်မိဘသင့်ရွာတွေအတွက်ပြန်လည်ထူထောင်ရေးကူညီပေးနေတာတွေရှိနေပြီးစစ်ကောင်စီအဖွဲ့တွေနဲ့အနီးတစ်ဝိုက်မှာရှိနေတဲ့ရွာတွေကိုတော့ကူညီပေးဖို့ကအခက်အခဲတွေ့နေကြပါတယ်ဒီအကြောင်းသတင်းပေးဖို့ချက်ကိုမဆုမုံပြပြပေးပါအောင်ခင်ဗျာ
စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံတော်လှန်ရေးအင်အားစုတွေကြားမှာလက်နက်ကင်ပြိပခါတွေအားကောင်းတဲ့နေရာတွေထဲမှာသခိုင်းတိုင်းတွေကအညာဒေသတွေလည်းပါဝင်ပါတယ်။လက်နက်ကင်ပြိပခါတိုက်ပွဲအခြေအနေကြောင့်နေရဲစွန့်ခွာပြီးတော့ပြေးလွှာတိမ်းရှောင်နေကြရတယ်လို့တချို့ဒေသခံတွေမှလည်းနေအိမ်တွေကမီးတွေကိုပါသွားလို့ရွာလုံးကျွတ်မီးဘေးတင့်နေရတဲ့အခြေအနေမှရှိနေတာပါ။သခိုင်းတိုင်းရင်းမပင်မြို့နယ်ထဲမှာမီးဘေးတင့်နေတဲ့ကျေးရွာပေါင်းက10ရွာကျော်လောက်ရှိနေတယ်လို့ကူညီပေးနေသူတွေကပြောပါတယ်ဒါပေမဲ့စစ်ကောင်စီတပ်ဖွဲ့တွေစခန်းချနေထိုင်တဲ့အနီးတစ်ဝိုက်ကကျေးရွာ900စီကိုတော့အကူအညီပေးနိုင်မှုခံနေပြီးတော့ကြံတဲ့ရွာတွေကိုသာလက်တလောစားတောက်ဖို့အတွက်လိုအပ်တာတွေကိုကူညီပေးနိုင်တာပါမိဘေးတင်ပြည်သူတွေကိုစံစီနဲ့အခြေခံမီးဖို့ကြောင့်တုံးပစ္စည်းတွေလှူဒန်းခဲ့တဲ့အညာပြည်တိုင်းတောင်လေးမြအဖွဲ့ကလည်းတချို့ရွာတွေကိုကူညီပေးနိုင်မှုအခက်တွေ့နေပုံကိုအခုလိုပြောပြပါတယ
်ရင်းမပင်ကတေရွာကတော့အိုးဝေကပြီးပြီပေါ့နော်ဒါမဲ့ရင်းမပင်နဲ့ကဏီအဆက်မှာပေါ့နော်ခင်းနေနေကံဘေးနဲ့မီးနဲ့အဲ့ဒီရွာတွေကကြတော့သူတို့ကဟိုအထိုင်စခန်းချထားရယ်ပေါ့နော်အဲ့ဒီဟိုတစ်ကွင်းကိုဟိုယူထားတဲ့အတွက်ကြောင့်မို့လို့လေတက်ဆွဲထားတယ်ပေါ့နော်အဲ့လိုကြတော့ကျွန်တော်တို့ကအဲ့ဘက်တည်တော့မသွားရဘူးဗျမသွားနိုင်ဘူးဆိုတာကသူတို့အဲ့ဘက်နဲ့မီးတဲ့ရွာတွေဆိုတော့ကြတော့လေကျွန်တော်တို့ဒီစစ်ကြောင်းတွေပါညာလဲမကြခဏထိုးနေတဲ့အတွက်ကြောင့်မို့အဲ့ဘက်အခြေအနေကတော့ကျွန်တော်တို့မသိဘူးပေါ့နော်ဒါမဲ့ကျန်တဲ့ရွာတွေကကြတော့ကျွန်တော်တို့ဒီမီးဝေးတင်ပြည်သူတွေကိုဒီမြင့်ဖွဲ့စည်းကြရလဲလူကြတာတွေတွေ့တယ်ဗျ
ရင်းမပင်မြို့နယ်ထဲမှာအရင်တုန်းကမီးရှို့ခံထားရတဲ့ရွာတရာကတော့ပြန်အခြေချနေနိုင်ပြီလို့လည်းပြောပါတယ်စကိုင်းတိုင်းတွေကနောက်ထပ်မီးဘေးတင့်ရွာတွေထဲမှာစလင်းကြီးမြို့နယ်မှာလည်းကျေးရွာပေါင်းက18ရာရှိနေပါတယ်။မီးရှို့ခံလိုက်ရတဲ့အင်ဂျီပေါင်းက100ကျော်အထိရှိနေတာပါ
။မီးဘေးတင့်ကျေးရွာပေါင်းကတော့ဟို18ရွာရှိတယ်။ဟိုဟာကဟိုရှို့ခံလိုက်ရတဲ့အင်ဂျီပေါင်းကတော့ကျွန်တော်တို့100ကျော်ပေါ့နော်။ကျွန်တော်တို့အခုအညာပြတိုင်းတော်လေးများကဟိုကူညီထားတဲ့ရွာကတော့408အင်ဗျ။ဟိုကျန်တဲ့အင်ကြီးကတော့ကျွန်တော်တို့ဒီအညာပြတိုင်းတော်မပေါ်ပေါက်ခင်ကဟိုရှို့ထားတဲ့ရွာတွေဆိုတော့ကျွန်တော်တို့အခြေကျသွားတဲ့အတွက်ကြောင့်အဲ့လိုအခြေအနေတွေရှိပါရဲ့ဗျ။ဟုတ
်စကိုင်းတိုင်းရင်းမပင်တဲ့ဆလင်းကြီးကမီးဘေးတင့်ရွာတွေမှာဒေသခံတွေကိုကူညီပေးနေတဲ့အဖွဲ့တွေရှိပေမဲ့တချို့ရွာတွေကတော့အခြေချနိုင်မှုခက်ခဲနေပါတယ်။စစ်ကောင်စီတပ်ဖွဲ့တွေအနီးအနားမှာရှိတဲ့ရွာတွေကိုတော့အကူအညီပေးသူတွေသွားနိုင်မှုအခက်ကြုံနေကြတာပါ။မီးဘေးတင်ပြည်သူတွေအခြေချနေထိုင်ဖို့အကူအညီတွေဖြင့်စားတောက်ဖို့အတွက်ကိုလည်းအကူအညီတွေကအရေးပေါ်လိုအပ်နေတာပါ။စကိုင်းတိုင်းထဲမှာတော့စစ်အုပ်ချုပ်ရေးအာဏာကျင်ညာထားတဲ့စစ်တပ်မြို့နယ်ထဲရင်းမပင်တဲ့ဆလင်းကြီးလည်းပါဝင်ပါတယ်ရှင်
။စကိုင်းတိုင်းရင်းမပင်တဲ့ဆလင်းကြီးဘက်မှာမီးဘေးတင်ရွာတွေကိုအကူအညီအခက်ကြုံနေရတာကိုမဆွမွန်ပြောပြခဲ့တာပါ။အခုတော့အထောက်ထားမဲ့မြန်မာ30နဲ့လူပွဲစား3ကိုထိုင်းရဲဖမ်းမိတဲ့တဲ့မှာထိုင်းမလေးရှားနယ်စပ်ဆုံခလာပြည်နယ်ဘန်ကလန်ခွန်မန်းဆိုတဲ့နေရာမှာလူကိုကူးသူတွေထားတဲ့နေရာကိုထိုင်းရဲတွေကဝင်ရောက်စီးနင်းခဲ့ပြီးမြန်မာပြည်ကနေတရားမဝင်ရောက်လာတဲ့မြန်မာ30ကျော်နဲ့အတူလူပွဲစား3ဦးကိုဒီနေ့ဖမ်းဆီးခဲ့ပါတယ်။ဒီကြောင့်ဖီရီသတင်းတောက်မတ်အေးမှပြောပြပေးပါဦးခင်ဗျာ
။ထိုင်းမြန်မာနယ်စပ်ဆုံခလာပြည်နယ်ဘန်ကလန်ခွန်မန်းဆိုတဲ့နေရာတစ်ခုကလူအစုလိုက်အပြုံလိုက်ထားတဲ့နေရာတစ်ခုကိုထိုင်းရဲတွေကဝင်ရောက်ရှာဖွေစီးနင်းခဲ့ရမှာမြန်မာပြည်ကလာတဲ့တရားမဝင်မြန်မာနိုင်ငံသား30ကျော်ကိုဖမ်းမိခဲ့ကြောင်းစုံကလာပြည်နယ်ဟဲ့ရိုင်မြို့ကရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကအခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်ဒီစုံကလာဖမ်းကျွန်တော်ဒီဟဲ့ရိုင်နေနေတော့မှဟဲ့ရိုင်နဲ့နေနေလေးပဲကျွန်တော်ဒီခေါမောင်းလို့ခေါ်တဲ့ဘန်ကလန်အပိုင်မှာဖမ်းတာလေးတော့ဟုတ်ကဲ့အဲ့အထက်မှာမူဆလင်တွေလည်းတော်တော်ပါတယ်လို့သိရတယ်မှာဟုတ်ကဲ့33000လို့တော့တန်းရတယ်မှာဟုတ်ကဲ့အဲ့တိုင်းမဝင်ဘူးအဲ့နေရာကိုအများကခုံကြတာကတော့အောက်ဖို့လို့ပဲခုံကြတာပေါ့အဲ့နေရာကိုလေပြောမယ်ဆိုလို့ရှိရင်လူထားဖို့ကောင်းတာပေါ့ဗျာအဲ့မှာနေပြီးတော့ဒီနှွားထားတာကတော့တလားကို2000ယူနဲ့နှွားထားတယ်လို့အတန်းရတယ်အဲ့လိုမျိုးပေါ့နော်နေရာထားဖို့အတွက်ပေါ့အဆောက်အအုံတော့အဲ့မှာတော်တော်ကြီးတယ်နောက်ပြီးတော့လူထားဖို့ကောင်းတဲ့နေရာမျိုးတွေပေါ့အဲ့လိုမျိုးခရီးတွေနားခုံလို့ကောင်းတယ်အဲ့အဲ့လိုအပိုင်တွေပေါ့အဓိကတော့မလေးရှားကိုသွားတာပါမှမလေးရှားကိုသွားတာဟုတ်တယ်ပါဟု
တ်ကဲ
့ဒါပေမဲ့လည်းအခုကြီးတွေကဟိုကားတွေအဝံဖြစ်တယ်ခဏခဏရှိတော့သူတို့မရှိမပြတ်ဆုံးခင်မှာပုံလေးမှာအဲ့လိုအနေထားကြောင့်နေပြီးတော့တတိုင်းရဲ့အဲ့လိုဖမ်းမိတာလေဟုတ်ကဲ့အဲ့မှာအဆောင်ထဲမှာဝင်ဖမ်းတာ
ဘင်္ဂလန်ဘက်မှာပြီးခဲ့တဲ့ရက်ကပဲမလေးရှားကိုခိုးဝင်ဖို့စောင့်ဆိုင်နေတဲ့မြန်မာ20လောက်ကိုဖမ်းမိခဲ့ပါတယ်။များသောအားဖြင့်ကာမောင်သမားတွေကိုဖမ်းမိရာကနေလူတွေထားတဲ့နေရာတွေမှာအစုလိုက်အပြုံလိုက်ဖမ်းမိနေတာဖြစ်တယ်လို့လည်းဥပကြီးကပြောပါတယ်
။ဒါဖြစ်တာလေဒီကျွန်တော်တို့အဲဘင်္ဂလန်မှာပဲဖြစ်တဲ့အရင်ကလေးလူ20ဖမ်းမိတယ်အဲ့ဒါလေဘင်္ဂလန်မှာပဲ။ဟုတ်ဒီဘင်္ဂလန်ဆိုတာကအမကျွန်တော်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဖတ်တလုံးဖက်ကလာမယ်ဆိုလို့ရှိရင် ကျွန်တော်ဟိုင်ဝေးလမ်းမကြီးပေါ်မှာရှိတယ်ဒီရက်ကလေ
ဟုတ်ကဲ့ဟုတ်
ဟိုင်ဝေးလမ်းမကြီးပေါ်မှာရှိတော့အဲ့နေရာတွေကတိုးတယ်တော်တော်များတယ်အဲ့မှာလေအဲ့ဒီကျွန်တော်အဲ့ဘင်္ဂလားမှာပဲဖြစ်တဲ့အရင်ကလေးလူတွေဖမ်းမိတယ်အဲ့ဒါလေဘင်္ဂလားမှာပဲအဲဒေသခံကြီးတွေကတော်တော်တော်တော်ကသိနေပြီအဲ့လိုမျိုးအဓိကမိနေတာတော့ကာသမတ်ကိုအရင်မိတာများပါတယ်ကျွန်တော်တွေ့ရှိတာကာသမတ်ကအရင်မိနေကာသမတ်မိပြီဆိုလို့ရှိရင်သူတို့ကဒီမှာလက်ခံတဲ့ပွဲစားတွေကိုအနေပြီးတော့ကာသမတ်တွေကအနေပြီးတော့လိန်ပြီးတော့ဖုံးဆက်တာပေါ့နော်အကြီးတွေကဆက်ခိုင်းတဲ့အနေထားပေါ့အဲ့လိုအပိုင်းနေရှိရေးတွေကဆက်ခိုင်းတော့
မြန်မာနိုင်ငံသားလူပွဲစား2ဦးနဲ့ချိုင်းကမ္ဘောဒီးယားတို့ကိုလည်းလူ33ဦးနဲ့အတူဖမ်းမိခဲ့ပါတယ်သူတို့တွေဟာထိုင်းမြန်မာနယ်စပ်ပရာကျွတ်ခီရီကန်ဘက်ကနေဝင်ရောက်လာတာဖြစ်ပြီးမလေးရှားနိုင်ငံကိုသွားဖို့အတွက်တဦးကိုဘတ်ငွေ4000ခွဲလောက်ထိပေးရတယ်လို့ဆိုပါတယ်အခုဆိုရင်မြန်မာပြည်ရင်းကနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အလောက်ကန်ရှာဖွေလူတွေဟာထိုင်းမြန်မာနယ်စပ်ကနေအစုလိုက်အပြုံလိုက်နေစဉ်ဝင်ရောက်လာနေစေဖြစ်ပါတယ်ရှင်
ထိုင်းမှာထောက်ထားမဲ့မြန်မာ30နဲ့လူပွဲစား3ဖမ်းခံခဲ့ရတာကိုမယေးမှာပြောပြခဲ့တာပါအခုတော့ယူကရိန်းစစ်ပွဲတွေကလင်းငယ်တွေစိတ်ဒုက္ခရောက်ခဲ့ရတဲ့တဲ့မှာယူကရိန်းနိုင်ငံမှာစစ်ပွဲတွေကြောင့်နေရပြောင်းရွှေ့ခဲ့ရတဲ့ကလင်းငယ်2000လောက်ရှိပါတယ်အဲ့ဒီလိုမဖြစ်မနေပြောင်းရွှေ့ခဲ့ရတဲ့ကလေးတွေရောယူကရိန်းမှာရှိနေတဲ့ကလင်းငယ်တွေမှာပါစိတ်ပိုင်းဆိုင်ရာအကျိုးဆက်တွေနဲ့ရင်ဆိုင်နေရပါတယ်ဒါပေမဲ့လည်းသူတို့အတွက်ရိုးရှင်းတဲ့နေလန်တစ်ခုကအထောက်အကူပြုနေပါတယ်အနာကော့စတူချန်ကိုတရင်ပြဖို့ထားတာကိုနောက်လောင်ပြောပြပေးပါအောင်ခင်ဗျာ
အသက်6နှစ်အရွယ်အာနီယာဟာရုရှားကိုစတင်ကျူကျော်တိုက်ခိုက်ခဲ့တဲ့နေ့ကလေးကသူ့မိဘတွေနဲ့အတူကီးဖ်မှာရှင်နေခဲ့တာပါ။လက်နက်ကြီးကြတံတွေနဲ့အုပ်အော်ဆွဲတံတွေဟာသူတို့အလုံးရဲ့နေစဉ်လူမှုဘဝမှာကြားနေကြအတန်တွေဖြစ်လာပါတယ်။အညာတို့ညီအမနှစ်ယောက်အပေါ်စစ်ပွဲရဲ့ကြက်ရိုက်ခတ်မှုတွေတွေ့လာရတယ်လို့လည်းအိုလီနာကပြောပါတယ်
။ Ladush zamknutam.
တမီးလေးအန်ယာကျမတို့နဲ့ခက်ခွာခွာနေလာတာတစ်ခါတလေကြမ်းကြမ်းတက်တက်နဲ့မချင်းမနှက်ဖြစ်လာတာမျိုးလည်းတွေ့ရပါတယ်။ဒီလိုအခြေအနေတွေကြောင့်အင်ညာတယောက်လုံးဝစိတ်ချုံချုံကျသွားမှာကိုကျမတစ်ချိန်လုံးစိုးရိမ်နေမိတာပ
ါဒါပေမဲ့လည်းအင်ညာအတွက်အကူအညီတွေပေါ်လာပါတယ်ဒါကတော့ဟီဘရူးဘာသာနဲ့ထွေးပွေခြင်းလို့အဓိပ္ပာယ်ရတဲ့ဟီဘူကီအယုတ်ကလေးတွေစီကပါ2006ခုနှစ်ကအစ္စရဲနိုင်ငံမှာကုသရေးအတွက်ဟီဘူကီအယုတ်တွေကိုဖန်နေခဲ့တာဖြစ်ပါတယ်2006ခုနှစ်လက်ဘနွန်စစ်ပွဲကြောင့်စိတ်ဖိစီးနေကြတဲ့ကလေးတွေအတွက်အထောက်အကူရအောင်တီထွင်ခဲ့တာဖြစ်ပါတယ်2022ခုနှစ်ဧပြီလမှာပဲယူကရိန်းစစ်ပညာရှင်တွေကစိတ်တမ်းရတင့်နေကြတဲ့ယူကရိန်းကလေးငယ်တွေကိုဟီဘူကီအယုတ်ကလေးတွေစတင်ပေးအပ်ခဲ့ပါတယ်။ဒီထဲမှာအညာရဲ့မိသားစုလည်းပါပါတယ်။
Через 3-4 тижні у нас вже був
президент. 3-4 လောက်ခြားတော့ရက်လက်ကောင်းနေတွေ့လာရပါတယ်။အညာဟာတခြားကလေးတွေနဲ့ပြန်ပြီးတော့ဆက်ဆံလာတာကိုတွေ့ရပါတယ်။ရင်းရင်းနှီးနှီးနဲ့တည်တည်ငြိမ်ငြိမ်ဖြစ်လာပါတယ်။
ယူကရိန်းကကလေးတွေကိုဒီနီလာနဲ့ဆောင်ရှားကူတာပေးနေတဲ့စိတ်ပိုင်းဆိုင်ရာပညာရှင်တွေထဲမှာဗစ်တိုးရီးယားနာဇာရီဗစ်လည်းတယောက်အပါဝင်ပ
ါ Kavoluka Kilkis Trabomonik Jete
ကလေးတော်များများကစိတ်တန်ရာရထားကြပါတယ်။သူတို့အိမ်တွေဆုံရှုံခဲ့ရပြီးဒုံးကျည်တက်ခိုက်မှုနဲ့လည်းနေတိုင်းကြုံနေကြရတာပါ။သူတို့ရဲ့စိတ်တန်ရာတွေကုစားပေးနိုင်မယ့်နီလာတွေကိုကျမတို့ကရှာဖွေနေခဲ့ကြတာပါ
။အနုပညာကူရုံးနဲ့ကူတာပေးနေတဲ့မရီနာချာကာရှိနာကလည်းဟီဘူကီအယုတ်ကစိတ်ဖိစီးနေတဲ့ကလေးတွေအတွက်အထောက်အကူဖြစ်တယ်လို့ပြောပါတယ်။စိတ်ဖိစီးမှုတွေကိုမျိုးသိမ့်ထားမယ့်အစားဖွင့်ထုတ်လိုက်တာကပိုကောင်းတယ်လို့လည်းပြောပါတယ်။နောက်ပြီးတော့ဟီဘူကီရဲ့လက်တွေကကလေးတွေကိုပါပွေဖက်ထားနိုင်တယ်လို့လည်းပြောပါတ
ယ်။
ကျမတို့ကဒီအယုတ်ကိုဟာဂီဒေါ့ဖက်တတ်တဲ့ခွေးကလေးလို့ခေါ်ပါတယ်။စစ်ပွဲစတင်ကလေးကကီးဖ်ကနေထွက်မသွားတဲ့ကလေးတွေရှိပါတယ်။အဲ့ဒီကလေးတွေကဟီဘူကီအယုတ်တွေပထမဆုံးရကြတဲ့ကလေးတွေဖြစ်ပါတယ်လို့ပြောဆိုသွားတာပါအမေရိကန်အခြေဆိုင် United Help Ukraine လူမှုကူညီရေးအဖွဲ့ရဲ့အကူအညီကြောင့်ဟီဘူကီအယုတ်တွေရတဲ့ကလေးပေါင်းက9000ကျော်ရှိပါပြီ Kiev မြို့ကအသက်10နှစ်အရွယ်ပါဗလိုကလည်းအခုလိုပြောပါတယ
်နူယာ
ဘာမှမမှုဘူးဆိုရယ်ပုံပေါအောင်ဟန်ဆောင်နေပေမဲ့ရင်ထဲမှာတော့ကြောက်နေတာပါ
ပါဗလိုရဲ့အမေမာယာနာကလည်းဟီဘူကီကသူ့သားအတွက်အထောက်အကူပြုတယ်လို့ပြောပါတယ
်ဆန်အဝစ်ကရဝိုင်ဆန်
တာလီကလုံးဝကိုပြောင်းလဲသွားတာပါကျမသားလေးလူတစ်တယောက်လို့ဖြစ်သွားပါတယ်အခုဆိုပို့ပြီးတော့ပုံပွင့်လင်းလင်းဖြစ်လာပါတယ်လို့ပြောဆိုသွားတာပါယူကရိန်းကစိတ်ပညာရှင်တွေကလည်းကလေးတွေရဲ့လက်မှာတွဲထားလို့ရမယ်တောဝက်ရုပ်ကလေးတွေဖန်နေခဲ့ကြပါတယ်ဒါအပြင်စိတ်တမ်းရရနေကြတဲ့ယူကရိန်းကကလေးတွေကိုအခုလိုဟီဘူကီအယုတ်နဲ့တွေမကဘဲအနုပညာနည်းနဲ့လဲဝိုင်းဝန်းကူညီနေကြတာဖြစ်ပါတယ
်ယူကရိန်းစစ်ပွဲတဲ့ကလေးငယ်တွေစိတ်တမ်းရခံစားနေရတာကိုနောက်လောင်ပြောပြခဲ့တာပါဖီယိုရဲ့ဗိုလ်ရုညာအခုလိုသတင်းပေးဖို့ချက်တွေအပြီမှာတော့ဗိုလ်ရုညာပတ်စင်ကဏ္ဍမှာဥကျော်စန္တာကတိုက်ပြည်ကံချမနှစ်နှစ်တာဒုတိယပိုင်းကိုသုံးသက်တင်ပြအောင်မှာမို့ဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်UA Plus application ကို download ရယူပ
ါ FIO American တန်ရဲ့ဗုဒ္ဓညနေပိုင်းညပိုင်း radio season တွေကို American ပြည်တော်စု Washington DC မြို့တော်ကနေရုပ်သံကပါဆက်တိုက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ပတ်စဉ်ခဏမှာတော့အာနာသိနှစ်နှစ်ပြည့်အထူး season ဖြစ်ဗုဒ္ဓညတိုင်းပြောပြနေကြဥကျော်စံသားရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ကြည့်ရှုရမှာပါဒီအထူး season ရှိရမို့ပုံမှန်လွှင့်နေကြလူထုနဲ့ကျန်းမာရေးနောက်အကစားခန္ဓာတွေကိုဒီတစ်ပတ်တော့မထုတ်လွှင့်နိုင်တော့ပါဘူး။ဒါပေမဲ့အခုဥကျော်စံသားရဲ့အထူးသုံးသက်ချက်မှာတော့တိုင်းပြည်ကချမာနှစ်နှစ်တာအပိုင်းနှစ်ကိုတဝါကြီးနားဆင်ကြည့်ရှုရမှာပါ။ပြည်သူလူထုရဲ့ဒီမိုကရေစီမျှော်မှန်းချက်ကိုစစ်တပ်ကခြေဖြတ်လိုက်ပြီးနှစ်နှစ်ကြာမြန်မာနိုင်ငံရဲ့အခြေအနေဘယ်လိုဖြစ်သွားခဲ့ပါလဲ။စစ်တပ်ရဲ့ထိန်းချုပ်နိုင်ရေးကြိုးပမ်းမှုအတိုင်းအတာနဲ့တိုင်းပြည်ရဲ့ရှေ့အလားအလာတွေကိုမြန်မာရေးအနီးကပ်သုံးသက်သူတွေဖြစ်ကြတဲ့ဦးရထွန်း၊ဦးဖေသန်း၊ဦးအောင်သူငိမ့်တို့နဲ့ဥကျော်စံသားဆွေးနွေးသုံးသက်ထားပါတယ်။ဒီဆွေးနွေးပွဲဒုတိယပိုင်းကိုအခုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟောဒီမှာကျွန်တော်ဥရတုံးကိုတစ်ချက်လောက်ပြီးကြပါသေးတယ်အဲ့ရွေးကောက်ပွဲလုပ်မယ်ဆိုရကိစ္စမှာစစ်ကောင်စီဘက်ကအဓိကပြောထားတဲ့ကိစ္စတစ်ခုပေါ့လေဒါလူနေစုတွေကြနိုင်တဲ့မဲ့လုံးလို့ပြောမလား PR စနစ်နဲ့လုပ်မယ်အထူးကြဘာခေါ်လဲအထူးကြကိုစားပြုတဲ့စနစ်နဲ့လုပ်မယ်လို့ပြောထားပါတယ်ဆိုတော့အဲ့ကိစ္စကလူတွေဘလောက်ယုံကြည်ရှိလာနိုင်မယ်ထင်ပါလေဥရတုံးခင်ဗျာအဲ့လိုပြောထားတဲ့အတွက်ကြောင့်ဟောဒီရွေးကောက်ပွဲကိုလူတွေရဲ့ယုံကြည်သက်ဝင်မှုများပိုတက်လာမယ်ထင်ပါလားဥရတုံ
းအဲ့ဒီကိစ္စကတော့ PR စနစ်နဲ့ပတ်သက်ပြီးတော့နည်းနည်းအဲထဲထဲဝင်ဝင်နားလည်ဖို့တော့လိုလိမ့်မယ်ကျွန်တော်တို့ပထမအချိန်တော်ကာလမှာအဲ့ဒီ PR စနစ်ကျင့်သုံးဖို့အတွက်တော်တော်လေးဆွေးနွေးကြတော့အဲဆန့်ကျင်တဲ့ပါတီတွေကအဓိကအားဖြင့်တိုင်းရင်းသားပါတီတွေဖြစ်နေတယ်တိုင်းရင်းသားနိုင်ငံရေးပါတီတွေဖြစ်နေတယ်အဲ့တော့ဒါပေမဲ့ PR စနစ်ရဲ့မူလရည်ရွယ်ချက်ကကြတော့ PR စနစ်ကိုဒီတည်ထွင်တဲ့နိုင်ငံရေးသိပ္ပံပညာရှင်တွေရဲ့ရည်ရွယ်ချက်ကကြတော့ဒီလိုလူနည်းစုဒီအဲဒီအုပ်စုကွဲလေးတွေပေါ့နော်ဘာသာရေးအရာဖြစ်စေဟလာလူမျိုးအရာဖြစ်စေကွဲနေတဲ့ဒီလူနည်းစုတွေအတွက်အဲကျွန်တော်တို့ကိုစားပြုမှုရအောင်ကျွန်တော်တို့လွတ်တော်ထဲမှာဒီအစုံရောက်အောင်ဆိုတဲ့ရည်မှန်းချက်နဲ့တို့ရဲ့အခွင့်အရေးမဆုံးရှုံးစေခြင်းလို့အဲဒီစနစ်ကိုတည်ထွင်ရတာအဲ့တော့လက်တွေ့ကျွန်တော်တို့နိုင်ငံမှာကကြတော့အဲအဲ့ဒီစနစ်ကိုခုနတိုင်းဟပ်ပါတီတွေကဆန့်ကျင်နေတာဆိုတော့ပြောကျင်တာကအဲ့လိုဘာလို့ဖြစ်ရတာလဲဆိုတော့ကျွန်တော်တို့နိုင်ငံမှာခုနတိုင်းသားလူနည်းစုတွေကဒီလူများစုဗမာလူမျိုးတွေနဲ့အတူရောနေတဲ့နေရာတွေရှိပေမဲ့အဓိကအားဖြင့်ကိုယ့်ဟာနဲ့ကိုနေကြတာဖြစ်တယ်အဲ့တော့ကိုယ့်နေရာမှာကိုကလူများစုဖြစ်တယ်အဲ့ကိုယ့်နေရာမှာကိုလူများစုဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကပြည်နယ်တွေမှာကျင်းပတဲ့ဒီမဲများဆုံးရသူအနိုင်ရစနစ်ကိုသူတို့ပိုသဘောကျတယ်အဲ့တော့အခုသူတို့ကပီယာစနစ်ကိုလှုပ်လိုက်တဲ့အခါမှာအဲ့လူများစုတွေအတွက်ပို့ပြီးတော့အခွင့်အရေးရတယ်လို့ဆိုပေမဲ့လက်တွေ့မှာကအဲ့ဒီသူတို့ဒီတိုင်းသားဒေသတွေမှာ passport support စနစ်နဲ့အဲဒီနေရာတော်တော်များများကိုရနေတဲ့နိုင်ငံရေးပါတီတွေအနေနဲ့ကတော့သိပ်ပြီးတော့အဲဘဝင်ကြလာမယ်မထင်ဘူးအဲ့တော့ဟိုဒါကကျွန်တော်တို့အခုလက်တွေ့ကျင့်သုံးပြလိုက်တဲ့အခါကြလို့ရှိရင်တော့ပို့ပြီးတော့အဲဒီဟာထင်ထင်ရှားရှားဟိုတွေ့လာမှာပေါ့လေ
ဆိုတော့အခုကျွန်တော်ပြည်တွင်းအခြေအနေရွေးကောက်ပွဲအခြေအနေဒီကဘဝနဲ့ပတ်သက်ပြီးနိုင်ငံတကာသတ်မှတ်မဲ့အခြေအနေလက်ခံနိုင်တဲ့အခြေအနေကိုပြောပြတဲ့အခါမှာတော့အခုပြည်တွင်းမှာ NUG နဲ့တိုင်းရင်းသားအင်အားစုတွေလက်နက်ကင်တော်လှန်ရေးအင်အားစုတွေပါဝင်တဲ့လက်နက်ကင်တော်လှန်ရေးအဲဒီ PDF တို့နဲ့လုပ်နေတဲ့ကိစ္စကိုလည်းနဲ့ပြောချင်ပါတယ်ဆိုတော့အဲဒီလက်နက်ကင်တော်လှန်ရေးအလားအလာကဘယ်လိုရှိပါသလဲပထမဆုံးစဉ်းစားတာကတော့လက်နက်ကင်တော်လှန်ရေးနဲ့နိုင်ငံရေးကိုပြောင်းလဲသွားနိုင်မလားလုံးဝအပြတ်တော့ဖြစ်နိုင်မယ်မဟုတ်ဘူးလို့လူတိုင်းကတွေးကြပါတယ်ဆိုတော့ဥပ္ပေသံဘယ်လိုမြင်ပါလဲအဲ့ဒီလက်နက်ကင်တော်လှန်ရေးလမ်းကြောင်းကိုလည်းဥပ္ပေသံအဲ့ဒီအနေထားကိုပြောပါအောင်အဲ့ဒီအနေထားကဘယ်လောက်ထိဖြစ်လာနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့လေ
ကျွန်တော်တို့ဒီဆရာနာတိမ်ပြီးနှစ်နှစ်အတွင်းမှာเนาะဒီ EAO တွေက မကဘူးတော့เนาะ PDF လောက်ရှားမှုတွေဖြစ်လာတယ်ပြီးတော့ PDF တွေကတော့အစကတော့တူမီတန်တန်တွင်နဲ့အာတိုက်ခိုက်ခဲ့တဲ့အစအခုတော့လက်နက်ကောင်းတွေရလာပြီပေါ့เนาะအော်တော်လက်နက်တွေအဲအော်တိုလက်နက်တွေရလာဆိုတော့အော်ဒါကစင်မီကပို့ပြီးတော့အပြားနှံဖြစ်လာတယ်အဲစစ်ကောင်စီတပ်တွေကလည်းဟိုနဲနဲနဲဟိုဖက်ကိုဖြန့်ဒီဖက်ဖြန့်နဲ့အဲသူကလည်းအယူမီဝိုင်းဖြစ်လာတယ်ပေါ့เนาะဒီတော့အဲ့ဒီအဲမှာမှသူတို့ကညှိပြွာတွေနဲ့ပြည်သူတွေကိုပဲဒုက္ခပေးတဲ့ညှိပြွာကိုတုံးလာတယ်။အဲဆိုတော့နှစ်နှစ်အတွင်းမှာပေါ့နော်ဒါစစ်မီတော့ကပို့ပြီးတော့တောက်လောင်လာတယ်။အဲဒီဘက်လက်နက်ကိုင်တပ်ဖွဲ့တွေပို့ပြီးတော့အင်အားတောင်းလာတယ်ဆိုတော့အထုပြောစရာမလိုဘူး။ပြည်တွင်းမှာလည်းပဲလုံခြုံရေးအားဖြင့်လည်းပဲအဲအကုန်လုံးအားနည်းချက်တွေရှိနေတယ်။တရားဥပဒေစိုးမိုးရေးကပြည့်စည်နေတဲ့ရှင်နေမျိုးမှာစစ်ကောင်စီအနေနဲ့လည်းပဲအဲဒီတိုင်းတွားနေလို့ကတော့သူ့အနေနဲ့အဲဟိုပေါ့ဒီမှန်မှန်ကန်ကန်နဲ့ဥပဒေစိုးမိုးရေးအဒီရွေးကောက်ပွဲပေါ်မှာလည်းသူ့ကိုလူထုကလက်ခံနိုင်တဲ့အနေအထားမျိုးဖြစ်လာမှာမဟုတ်ဘူးပြီးတော့လည်းဒီလက်နက်ကိုင်အဖွဲ့တွေကိုလည်းသူ့အနေနဲ့အဲရေရှည်တားဆီးနိုင်မှာမဟုတ်ဘူးတော့ဒီဖက်ကလည်းပဲအပြတ်တိုက်ခိုက်နိုင်တဲ့အနေအထားမျိုးလည်းမရောက်သေးဘူးပေါ့ဟောဒါမဲ့ပေချာရကတော့ဒီစစ်မီကတော့ပို့ပြီးတော့ရှည်မယ်အဲဟလာဒီမိတော့ကပို့ပြီးတော့ကြီးလာမယ်အဲစစ်ကောင်စီနင်းလည်းလဲထိမ့်ဖို့မလွယ်ဘူးပြီးတော့စီးရင်နဲ့ထွက်ပေါက်ရှာလို့ရမလားဆိုရင်တော့ဒီဒါကဟလာဒီအဲ့လိုအာတန်ရင်တော့ပေါ့စစ်ပွဲနဲ့ထွက်မယ်ဆိုရင်အာတန်ဖက်ကအာတန်နဲ့ဆိုရင်တော့ဟောဒါတော်တော့ကိုတိုင်းပြည်ကတော့ထိခိုက်နင်းနာနိုင်တယ်အဲဒါစစ်ကောင်စီဘက်ကလည်းစီးရင်နဲ့မတို့အပြတ်နှိမ်နေမယ်ဆိုရဲအဲရမယ်ဆိုရဲစိတ်ဓာတ်ကလည်းမှားနေတယ်အဲဆိုတော့ဒီကြားထဲမှာပေါ့စစ်ကောင်စီကဘယ်လောက်ထိအကြက်တဲ့နိုင်ငံရေးအဖြစ်အကြက်တဲ့တွေ့လာမလဲပေါ့စစ်ရေးအဖြစ်ဘယ်လောက်ထိအကြက်တဲ့တွေ့လာမလဲနိုင်ငံတကာဖိအားကဘယ်လောက်ထိအဲသူ့ဘက်မှာတက်ရောက်လာမလဲဆိုတာကအဓိကအကြောင်းရင်းထဲကအကြောင်းတစ်ချက်ဖြစ်ပါတယ်အဲဒါကြောင့်စစ်ကောင်စီနေတော့ဒါတိုက်ပွဲနဲ့အပြတ်အသအနိုင်ရမယ်ဆိုတာမဖြစ်နိုင်သလို EU ဘက်ကလည်းဂျီရိုမှာပေါ့ဂျီရိုမှာဒါကငါတို့လည်းပြန်ပြီးတော့အာဏာကိုရနိုင်တယ်တိုက်ပွဲနဲ့ပုံဖော်နိုင်တယ်ဆိုတော့ယူဆချက်ကလည်းအဲတိတ်ပြီးတော့မမှရှင်ဘူးမမှနိုင်ဘူးပေါ့နော်အော်ဒါကြောင့်စစ်ကောင်စီဘက်ကအခက်အခဲအကြက်တွေ့လာတဲ့အချိန်ခါမှာတော့အော်ဒါဘလို့ဖြစ်လာမလဲပေါ့စစ်ကောင်စီရဲ့အဲဒီခေါင်းဆောင်စစ်ခေါင်းဆောင်တွေရဲ့စိတ်ဓာတ်တွေဟာဘလောက်ထိရိုင်းနေလာမလဲဘလောက်ထိလက်လျှော့ပြီးတော့ဆွေးနွေးမှုတွေကိုဟိုလှုပ်လာမလဲဆိုတာကလည်းကျွန်တော်တို့ကပြုံးလင်းချက်တည်းအနေနဲ့တော့ထားသင့်တယ်လို့မြင်တယ်အဲဒီတော့အဲဒီဘက်အတိုင်းသာဆက်သွားရမယ်ဆိုရင်တော့เนาะကျွန်တော်တို့ကတော့အော်ဒါဒီနိုင်ငံကတော့တော်တော့ကိုအထိနာမှာပေါ့နော်တနိုင်ငံလုံးအထိနာမယ်အဲပြီးတော့ကျွန်တော်တို့ဟိုဖက်ဒရယ်တို့ဟိုဒီဒီမိုကရေစီတို့နဲ့လည်းပို့ပြီးတော့အလံဝေးသွားမယ်ဒါမဲ့အဲစစ်ကောင်စီကသာဒီလိုပျော့ပြောင်းပြီးတော့ဟိုအာဏာကိုလုံးဝမဆုပ်ကိုင်မဲနဲ့အဲဒါကန့်လန့်လာမယ်ဆွေးနွေးလာမယ်ဆိုရင်တော့ဒီလမ်းကြောင်းကတော့အကောင်းဆုံးပဲလို့ကျွန်တော်တို့ကတော့မှတ်ချက်ပြုရှင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီအခုလက်နက်ကင်တိုက်ပွဲတွေဖြစ်နေကြတယ်ပတ်သက်ပြီးတော့ဥအောင်သူကြီး level နဲ့ဆက်ပြီးဆွေးနွေးပါစစ်ကောင်စီကတော့ရုရှားကိုအဓိကအာကုနေတယ်ပေါ့လေလက်နက်နဲ့ပတ်သက်ပြီးတော့ဒါမှမဟုတ်တချို့ကပြောတယ်ယူကရိန်းစစ်ပွဲမှာပူပြီးကြီးညက်လာရင်ရုရှားကလည်းပဲလက်နက်တွေပူပြီးကိုခက်လာမယ်ဘာညာအဲ့ဒီပြောကြတယ်ဆိုတော့စစ်ကောင်စီရရှိနိုင်တဲ့နိုင်ငံတကာကြောထောက်နောက်ခံပန့်ပိုးမှုနဲ့ဒီတော်လိုင်းအင်အားစုတွေရရှိနေတဲ့နိုင်ငံတကာသူတို့ကတော့ materially မရဘူးသို့တော်လည်းပဲကငွေအဖင်းရတယ်ဘာညာဆိုတော့အဲ့ဒီအင်အားတစ်ခုလည်းနှိုင်းချပြီးတော့ပြောပြပါဘယ်လိုနေတိုင်းဘယ်စဉ်းစားရအခြေအနေရအဲ့ဒီလက်နက်ကင်တိုက်ပွဲနဲ့ကိုထိရောက်နိုင်တဲ့အဲ့ဒီလက်နက်ကင်တိုက်ပွဲအပေါ်မှာအကျိုးသက်မှုရှိနိုင်တဲ့နှစ်ဖက်နိုင်ငံတကာရဲ့ပံ့ပိုးမှုကိုကြ
ာဟုတ်ကဲ့ကျွန်တော်တို့ဒီမှာပေါ့နော်ဟို NUG ဘက်ကနေပြီးတော့ claim လုပ်တဲ့ဟာတွေရှိပါတယ်ဆိုတော့တိုင်းပြည် area ရဲ့ဘလောက်ကိုသူတို့စိုးမိုးထားနိုင်ပြီဆိုတဲ့ဟာမျိုးပေါ့နော်ကျော်ဒါမဲ့ဒါမျိုးနဲ့ပတ်သက်လို့ကကျွန်တော်တို့အတီးလည်းမပြုတ်နိုင်ဘူးကျွန်တော်တို့လည်းဟိုတီးတီးကြကြသိနိုင်တာမဟုတ်ပါဘူးเนาะနောက်တစ်ခုကကျတော့ကျွန်တော်တို့အနေနဲ့အခုပြည်တွင်းစစ်ဖြစ်နေတဲ့အခါမှာတိုက်ပွဲတွေနဲ့ပတ်သက်လို့ဟိုသူတည်စနာလုပ်ပြီးတော့မှတ်တမ်းမှတ်ရပြုစုတာရှိပါတယ်ရှိတဲ့အခါမှာကျတော့ကျွန်တော်တို့တွေ့တာကကျွန်တော်တို့ပြီးခဲ့တဲ့နှစ်အတွင်းမှာကျွန်တော်တို့တိုက်ပွဲ 9,000 ကျော်ဖြစ်ပါတယ်ကျော်ဖြစ်တဲ့နေသားမှာလည်းဗေဒီသားတွေမှာဖြစ်တဲ့ဘယ်ဒီသားတွေမှာပုံများလာတယ်စသဖြင့်ဓာတ်တွေကတော့ဟိုစင်းရင်းစရာရှိပါတယ်အဲ့တော့ပြောနိုင်တာကတော့ပုံပြီးတော့ကျွန်တော်တို့ပြည်တွင်းစစ်မီးတောက်ကပုံပြင်းထန်လာတယ်ဆိုတဲ့ဟာမျိုးတော့ဒါကျွန်တော်တို့ပြောလို့ရပါတယ်ဆိုတော့တစ်ဖက်မှာကြတော့လေဟိုဝန်းနေစရာကောင်းတဲ့ကိစ္စရှိပါတယ်အဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့ militarization လို့ခေါ်တာပေါ့နော် စစ်အင်အားချက်ထွက်လာတာကနှစ်ဖက်စလုံးမှာဖြစ်လာတယ်။ဆိုလိုတဲ့အခါကတစ်ဖက်မှာကျတော့လေစစ်တပ်ကသူ့ရဲ့ဟိုလိုအပ်တဲ့တပ်အင်အားဘာညာလူလူလက်နဲ့ပေါ့နော်အကုန်ဖြည့်ဆည်းရတာတွေရှိတယ်ဘတ်ဂျက်သုံးရတာတွေရှိပါတယ်။เนาะအဲ့တော့ကျွန်တော်ဘတ်ဂျက်နဲ့ပတ်သက်လို့ပြီးခဲ့တဲ့ကာလတွေမှာကျွန်တော်တွက်ကြည့်တော့မပြည့်စုံတော့မပြည့်စုံဘူး18ရာခိုင်နှုန်းသောကျွန်တော်တို့ဘတ်ဂျက်ကိုသုံးနေတာကိုတွေ့ရတယ်။အရင်ကာလတွေကဆို73ရာခိုင်နှုန်းလောက်ပဲရှိပါတယ်။ဆိုတော့အခုတိုးလာတယ်လို့ထင်ပါတယ်ဆိုတော့တစ်ဖက်မှာကြတော့လေကျွန်တော်တို့ဒီအတိုက်ခံဘက်မှာကကဲဟို mobilization လုပ်တဲ့ခါမှာဒီစစ်ရေးကိုပဲအဓိကထားပြီးတော့ mobilize လုပ်နေတယ်ဆိုလိုတဲ့ဟာကကျွန်တော်တို့လူဖွဲ့စည်းမှာရှားပါတဲ့ရင်းမြစ်တွေအားလုံးကိုသုံးပြီးတော့ဒီစစ်ပွဲထဲမှာပုံအောနေတဲ့အနေအထားမျိုးဖြစ်နေတယ်ဆိုတော့အဲ့လာကဟိုကျွန်တော်တို့ society ပေါ့နော်ဒီလူဖွဲ့စည်းတစ်ခုလုံးလဲအတွက်လဲမကောင်းဘူးလို့ထင်ပါတယ်ဗျဆိုတော့နောက်တစ်ခုကတော့ကျွန်တော်ဟိုပြောချင်တာကအခုအနေထားမှာကြည့်ရတာက0ဆန်ပေါ့နော်ဟိုတစ်ဖက်မှတစ်ဖက်နဲ့တစ်ဖက်အပြုတ်ချကြတဲ့ဂိမ်းမျိုးလို့ဖြစ်နေတယ်နော်ဒီအဲ့တော့ဒီလက်ရှိစစ်ကောင်စီဘက်ကလည်းရှော့ဖို့မရှိဘူးဒီတိုင်းသားတွေအပါဝင်ပေါ့အခု NUG တို့ဘက်ကလည်းတစ်နှစ်အတွင်းမှာစစ်အနိုင်တိုက်ရေးဆိုတဲ့ဟာမျိုးတွေလှုပ်ထားတာရှိတယ်အဲ့တော့တစ်ဖက်နဲ့တစ်ဖက်ကဒီကာလတွေမှာဟိုကျွန်တော်တို့ရှော့ကြမဲ့အနေထားမှမြင်တဲ့အခါကျတော့ပို့ပြီးတော့ကျွန်တော်တို့တိုက်ပွဲတွေလည်းပြင်းလာဖို့ရှိတယ်ပို့ပြီးတော့လည်းဟိုကျွန်တော်တို့ဒုက္ခတွေကြုံလာဖို့ရှိတယ်တော့ထင်ပါတယ
်ဟုတ်ကဲ့ဥယျာထွန်းခင်ဗျာကြားတဲ့အတိုင်းပါပဲဥယျာထွန်းအဲ့တော့ဒီလိုနှစ်ဖက်ကိုဘယ်လိုစီးရမလဲဥယျာထွန်းဘယ်နေရာမှာဆုံမှတ်များဖြစ်နိုင်လဲလိုပဲတိုက်ပြီးတော့သလုံးသွားနေကြမှာလားဥယျာထွန်းဖြစ်နိုင်တဲ့နည်းကိုပြောပါအောင်စစ်ကောင်စီဘက်ကရောသူတို့ကခြွေနေလို့တဲ့ဆန္ဒပြသလူထန်လာထိုင်ကြလားစစ်ကောင်စီဘက်ကဆွေးနွေးလို့ဆန္ဒပြသရင်တော့ဟိုဘက်ကလက်ခံမယ်လို့ကျွန်တော်ထင်ပါတယ်။ဥယျာထွန်းအဲ့အမြင်နဲ့သုံးသပ်ပါဦးတခါစမ်းပါ။
အခုကတော့ဒီနိုင်ငံရေးရဆွေးနွေးဖို့ကစစ်ကောင်စီဘက်ကငင်းပယ်ထားသလိုငင်းဆန်ထားသလို NUG ဘက်ကလည်းအဲဒီလိုလားမှုမရှိဘူးပေါ့နော်။အဲစစ်ကောင်စီဘက်ကတော့ဟို NUG ကိုအကြမ်းဖက်သမားတွေလို့သတ်မှတ်ပြီးတော့မဆွေးနွေးနိုင်ဘူးဆိုပြီးတော့အဲဒီနိုင်ငံတကာမှာအထူးသဖြင့်အာဆီယံကအကောင့်တဲ့ပေါ်နေတဲ့ 5 point consensus မှာအဲ့ဒီဟာကိုအဓိကထောက်ပြပြီးတော့သူကညင်းပယ်ထားတာပေါ့အဲ့တော့ခုနပြောသွားကြသလိုပဲနှစ်ဖက်စလုံးကစီရေးနဲ့အပြုတ်တိုက်ကြဖို့နိုင်လိမ့်မယ်လို့ထင်ပြီးတော့ပေါ့နော်အပြုတ်တိုက်ကြဖို့အဲ့လိုပဲတန်နေကြတယ်အဲ့တော့ကျွန်တော်တို့ဟိုဂျာကအမြင်ကတော့နိုင်ငံရေးအရာတွစ်ဆုံညှိနှိုင်းတာမျိုးကလုံမယ်ဆိုလို့ရှိရင်တော့ NLD ရဲ့အဓိကကြတဲ့ခေါင်းဆောင်ပေါ့နော်တောင်ဆန်းစုကြည်တို့ဦးဝင်းမြင့်တို့နဲ့ဆွေးနွေးနိုင်မှဖြစ်လိမ့်မယ်လို့ကျွန်တော်တော့ယူဆတယ်ဒါကတော့တိုင်းပြည်အကျိုးစီးပွားပေါ့နော်တိုင်းပြည်မှာပြည်သူလူထုရဲ့အသက်အိုးအိမ်စီးရင်တွေအများကြီးခုနပြောသွားကြသလိုပဲအဲဒီဆုံးရှုံးနစ်နာမှာဟိုဟာထောက်ထားတဲ့အနေနဲ့ပေါ့နော်ဒီနိုင်ငံရေးအရာဖြစ်ရှင်းမယ်ဆိုလို့ရှိရင်နိုင်ငံရေးနည်းနဲ့ဖြစ်ရှင်းဖို့အတွက်အဲ့ဒီကနေအစချီရမယ်လို့ထင်တယ်အဲ့အဲ့ဒါလို့ဟိုဖြစ်ပြီးတဲ့အခါမှာကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပဲအဆုံးဖြတ်ခံယူရမှာပေါ့နော်အဲအဲ့ဒီနိုင်ငံရေးရအရင်ဆွေးနွေးမယ်ဆွေးနွေးပြီးတော့ညှိနှိုင်းပြီးတော့အဲနှစ်ဖက်သဘောတူချက်တွေရပြီဆိုတဲ့အခါမှာပြည်သူလူထုရဲ့အဆုံးဖြတ်ခံယူဖို့ကတော့ရွေးကောက်ပွဲကမဖြစ်မနေကျင်းပမှာပေါ့နော်အဲအဲ့ဒါလို့ဆိုရင်တော့အဲတွေ့တဲ့တိုင်ရုံနေနေနဲ့အဲဒီပရိပခတ်ကိုဟိုရှော့ချနိုင်မှာပေါ့အားလုံးပြောက်သွားမှာတော့မဟုတ်ဘူးရှော့ချနိုင်လိမ့်မယ်တိုင်းသားတွေနဲ့ဖြစ်နေတဲ့ပြိပကတ
်ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ဆုံးပြောချင်တဲ့အကြောင်းအရာကတော့ပြည်သူလူထုရဲ့ဆင်းရဲဒုက္ခပါပဲအဲ့တော့ပြည်သူတွေဟာလည်းပဲတော်လေးဆင်းရဲဒုက္ခတွေရောက်နေရတယ်နောက်ပြီးတော့မျိုးဆက်သစ်လူငယ်တွေပေါ့သူတို့ကသူတို့ generation Z ဆိုပြီးတော့အခုတော်လှန်ရေးထဲမှာတော်တော်များများပါဝင်ရတယ်သူတို့ဘဝတွေပျက်စီးရတယ်ဖေးရတယ်အသက်ဆုံးရတယ်တော့ဒီဟာတွေကိုအဖတ်ဆင်နိုင်ဖို့အတွက်ဘယ်လိုများနည်းလမ်းရှိတယ်လောလောဆယ်မှာလူရဲစာနာမှုအထောက်ပံ့နိုင်ငံတကာသိပြောရတယ်အဲ့ဒါစာနာမှုအထောက်ပံ့ပေးရမယ်ဆိုတော့ဥပဒေစာပြောပါအဲ့တိုင်းရင်းသားဒေသတွေအပါဝင်အဲ့စာနာမှုအထောက်ပံ့ရရှိလာရေးလူမှုရေးပညာရေးအဖြစ်သူတို့ကျန်းမာရေးအဖြစ်အဖက်ဆက်နိုင်ရေးလုံမဲ့လုပ်ငန်းတွေရဲ့အလားအလာဘယ်လောက်ရှိပါလဲအခုနိုင်ငံတကာပြောတဲ့ကတိနဲ့လက်တွေ့ရောက်နိုင်အောင်ဆောင်ရွက်နိုင်တဲ့အခြေအနေရှိပါလားဟုတ
်ကဲ့ကျွန်တော်တို့ရခိုင်ဒေသကိုပဲကျွန်တော်အဓိကပြောချင်တာပေါ့နော်နိုင်ငံတကာ NGO တွေ INGO တွေအကူညီတာကူညီနေတာကတော့အရင်တည်းကရှိပါတယ်အဲဒါမဲ့ ULAA နဲ့အဲဒီစစ်ကောင်စီကြားတိုက်ပွဲတွေဖြစ်လာတဲ့ခါမှာတော့ ဒီလိုနိုင်ငံတကာအကူအညီတွေကိုလည်းပိတ်ပင်လိုက်တယ်ပြီးတော့ကိုယ်အရှင်းရှင်းပေါ်စေတနာနဲ့ကူညီထောက်ပံ့မဲ့ဆရာဆိုလူအဖွဲ့အစည်းတွေဒူပုတ်ကိုတွေပေါ့နော်ကူညီထောက်ပံ့တဲ့ဒူပုတ်ကိုတွေကိုလည်းအကုန်လုံးသူကဟိုကန့်တလိုက်တယ်ပြီးတော့ချင်းချောက်တာပေါ့နော်ကူညီဘာဖြစ်မယ်ညာဖြစ်မယ်ဆိုတော့ပုံစံမျိုးနဲ့လှုပ်လိုက်တဲ့အခါမှာအခုပြည်သူတွေကတော့တော်တော်ကိုဒုက္ခရောက်ကြတ ကျွန်တော်ဒါကိုနိုင်ငံတကာကလည်းပဲအဲဝင်လို့မရဘူးပေါ့နော်ကူညီမဲ့ဆိုရင်လည်းကူညီခွင့်မရဘူးဆိုတော့ဒါတော့ကိုအခက်အခဲရှိရဲ့ပြီးတော့ဘယ်လိုဖြစ်လာမလဲဒီရှင်တွေကအဲဆိုတော့ကျွန်တော်တို့ဒီအမေရိကန်လိုနိုင်ငံမျိုးကပဲကူညီနိုင်မလားဒါမှမဟုတ်တရုတ်လိုနိုင်ငံမျိုးကပဲဒီဘက်ကတစ်ဖက်ကလှည့်ပြီးတော့ကူညီနိုင်မလားလို့လည်းတွေးကြည့်ရတာပေါ့ နောက်ဆုံးတော့ကျွန်တော်တို့ဒီအမေရိကန်ကနောက်ဆုံးကူညီပေးမဲ့ အဲနောက်ဆုံးတော့ပြည်သူတွေကလည်းဒီတိုက်ပွဲထဲမှာဒီဒိုသာเนาะပြည်သူတွေကိုဥတီပြီးတော့ဒုက္ခပေးမယ်ဆိုရင်တော့လူတို့လည်းမထူတော့ဘူးဆိုတဲ့ပုံစံမျိုးနဲ့ဒါလက်နဲ့ကင်ပြီးတော့ရရနည်းနဲ့ပေါ့เนาะဒီစစ်ကောင်စီတပ်တွေကိုဟာလာရင်ဆိုင်နိုင်တယ်လာနိုင်တယ်တိုက်ပွဲထဲမှာလာပြီးတော့လက်တွဲပြီးတော့ပါလာနိုင်တယ်အဲဒီမထူနေမထူဘွားဘူးရောက်တဲ့အခါမှာသူတို့လည်းဆုံးဖြတ်ချက်ခိုင်ခ
ခါမှာ humanitarian corridor ဆိုပြီးတော့နှစ်ဖက်ကိုတားထားပြီးတော့ခဏဒုက္ခတွေယူတော့စာနာရေးခါရီလိုအပ်တဲ့အထောက်အပံ့တွေရအောင်ပေးပြရဆိုတော့လိုက်နာကြတာရှိပါတယ်။ဥပမာ Ukraine စစ်ပွဲမှာတော့ခဏတစ်ဖြုတ်အဲ့လိုမျိုးစီးရတာရှိရဆိုမြန်မာနိုင်ငံချင်းတော့အဲ့လိုမျိုးမဖြစ်နိုင်ဘူးတော့ခင်ဗျာ။
ဟိုအာဆီယံမှာကျွန်တော်တို့ဟို5 point consensus ရှိတယ်လေနော်ဟိုတူညီဆန္ဒ5ချက်ဆိုတဲ့အားမှာအဲ့ဒါမှာခုနလူသားချင်းစာနာမှုဆိုင်ရာအကူအညီကအရေးကြီးတဲ့အချက်တစ်ခုအနေနဲ့ပါပါတယ်ဆိုတော့ဒါပေမဲ့လက်တွေ့အကောင့်တွေပေါ်တဲ့ခါကျတော့တော်တော်ခက်နေတဲ့အနေအထားမျိုးဖြစ်တာပေါ့ဆိုတော့တစ်ဖက်မှာကျတော့လေကျွန်တော်တို့အခုမြင်နေရတဲ့ဟာမှာဆိုတော့ဆိုပါစို့အေးနဲ့အခုလက်ရှိစစ်ကောင်စီကသူတို့ကလူသားချင်းစာနာမှုဆိုင်ရာအပြစ်ခတ်ရက်စဲတယ်ဆိုပြီးတော့ကိုအခုလှုပ်ထားတဲ့အနေထားရှိပါတယ်ဆိုတော့ဒါကကြတော့ဘလောက်ထိခိုင်မာမယ်ဘလောက်ထိရည်ရှည်ဖြစ်မယ်တော့ကျွန်တော်တို့မပြောတတ်ဘူးလက်ရှိမှာတော့ကျွန်တော်ထင်တယ်ဟိုအခက်ခဲတချို့သက်သာသွားနိုင်တဲ့အနေထားရှိပါတယ်ဆိုတော့နောက်တစ်ခုကကြတော့ကျွန်တော်တို့စီမှာပြန်တွက်ကြည့်လိုက်ရင်ဥမာကြားပြီနေဆိုပါစို့လူရည်3သိန်းလောက်ပဲရှိပါတယ်အဲ့ဒီမှာမှလူရည်3သိန်း8000လောက်ကအခုကဟိုဘာခေါမလဲပြည်တွင်းမှာစစ်ပြီးဒုက္ခတွေဖြစ်နေတယ်လေနော်ဆိုတော့ဒီအနေထားတွေတွေ့တယ်ဥမာချင်းပြည်နယ်ဆိုရင်လည်းအလားတူပဲလူရည်နေပါတယ်ချင်းမှာဆိုရင်လည်းလူရည်3သိန်း4000လောက်ကအခုကဒုက္ခတွေဖြစ်နေကြတယ်ဆိုတော့ဒီလိုအနေထားတွေဟာဟိုတော်တော်လေးစိုးရိမ်စရာကောင်းတဲ့အနေထားပါအဲ့တော့ဒီအနေထားမှာတချို့ကစစ်ကောင်စီနဲ့ဟိုထိတွေ့ဆက်ဆံပြီးအထဲဝင်ကူရတဲ့ဟာတွေရှိတယ်ဥပမာအဖြစ် World Food Program လို့နိုင်ငံတကာ UN နဲ့အဖွဲ့အစည်းတွေပါတယ်လောက်ကြတာရှိတယ်ဒါအောင်လဲဝေဖန်တဲ့လူကတော့ဝေဖန်တာပေါ့နော်ပြောတာဆိုတာတွေလည်းရှိပါတယ်အဲ့တော့ကျွန်တော်မြင်တာကတစ်ဖက်ကခုနလိုUN လိုနိုင်ငံတကာအဖွဲ့အစည်းတွေအားအထက်အကူလာလဲရှိမယ်တစ်ဖက်ကလည်း cross border လိုကိစ္စမျိုးပေါ့နေစားဖြတ်ကျော်ကိစ္စမျိုးလဲလိုမယ်လို့ထင်တယ်ဆိုတော့ဒါမျိုးတွေကြတော့လဲလက်ရှိရှိနေတဲ့တိုင်းရင်းသား EAO အဖွဲ့အစည်းတွေနဲ့ဆွေးနွေးပြောဆိုပြီးတော့ဒီတက်တစ်ဆင့်မျက်နှာရင်တော့ကျွန်တော်ထင်တယ်နေစားဖြတ်ကျော်အကူအညီတွေလဲလုံးလို့ရနိုင်ကောင်းတယ်ပေါ့နော်အဲ့လိုယူဆပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့စီမှာသိပ်ပြီးတော့ကြီးကြီးကျယ်ကျယ်ပေါ့အဲ့လိုနိုင်ငံတကာနဲ့ချီပြီးတော့လာမဲ့ဟာမျိုးတော့လုံးလုံးစေတော့ကျွန်တော်မမြင်မိသေးဘူးခင်ဗျ
ဟုတ်ကဲ့ဦးရထွန်းကတော့တော်စဉ်းစားမြောက်ဒီညမှာအခုဒီစာနာမှုအထောက်ပံ့လူနေတယ်လူတွေဒုက္ခရောက်တယ်ဒုက္ခတဲ့အခြေအနေတွေပြောရတာဟာများသောဖြင့်အတိုက်ခံဘက်ကပြောတယ် NGO တွေဘက်ကပြောတယ်စစ်ကောင်စီဘက်ကဒီဟာကိုအလေးနဲ့ထားပြီးထောက်ပြရတာခါမှမကြမိလို့ပဲကျွန်တော်များမကြမိလို့လားအဲ့လိုရောစစ်ကောင်စီကရောဒီကိစ္စကိုသိအလေးနဲ့ထားပါရလားဦးရထွန်းခင်ဗျအ
ဲကျွန်တော်တတိထားမိတဲ့လောက်တော့ဒီဘက်ကအဲ့လိုကိစ္စတွေဟိုအစိုးရကဦးစီးဦးဆောင်ပြုတ်ပြီးတော့ဒီဆောင်ရွက်တာမျိုးတော့မတွေ့မိဘူးဟိုဒီပရဟိတအဖွဲ့အစည်းတွေကကိုယ်အသိနဲ့ကိုပေါ့နော်ကိုယ်အသိနဲ့ကို ကိုဘာသာကိုစူဆောင်းရရှိတဲ့အလူငွေတွေအဲစားနပ်ရိက္ခာတွေနဲ့တွားပြီးတော့အဲဒီကူညီကြတာတွေတော့ရှိတယ်ကျွန်တော်တို့ဒေသတွေမှာဆိုလို့ရှိရင်လည်းအဲ့လိုပဲပရာဟိတတွေကအဲတွားကြတယ်နောက်ပြေးလာတဲ့စစ်ပြေးရှောင်လာတဲ့လူတွေကိုဒီစစ်နဲ့လွတ်ရာနေရာတွေကိုသွားခေါ်လာတယ်အဲဖုန်ကြောင်းတွေမှာထားပေးတယ်အဲအဲ့လိုဟာမျိုးတွေပဲတွေ့ရတယ်အဲဒီနိုင်ငံတကာကအကူအညီလာတယ်ဆိုလို့ရှိရင်တော့အဲ့ဒီအကူအညီသွားတဲ့ရင်သားနေအဲဒီသွားတဲ့ပုံကိုယ်တွေကိုတားတာစီးတာမျိုးလဲမကြာခဏကြားရတယ်ပေါ့နော်အဲ့ဒါကသူတို့မယုံကြည်ဘူးလို့ဟိုသဘောရတယ်ကျွန်တော်ဟိုတွေ့ရတာကတော့မကြာခဏဒီအကူအညီတွေဟာအဲဒီဒုက္ခရောက်နေတဲ့ပြည်သူလူထုတွေတင်မကဟိုဘက်ကဒီလက်နက်ကင်အဖွဲ့အစည်းတွေရှိရောက်သွားတယ်ဆိုတော့အဲဒီဆွဆွဲခြင်းနဲ့ပေါ့နော်ဟုတ်ကဲ့တန်တရားနဲ့ပိတ်တာဆိုတာအဲ့လိုမကြာခဏကြားရတယ
်ဟုတ်ကဲ့ခင်ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးအနေနဲ့ဏိကုံကျောင်းအကုန်လုံးသုံးယောက်လုံးကိုတယောက်စီမေ့ချင်ပါတယ်ဥပိသန်စပြောပါဒီပဋိပက္ခဘယ်တော့များငြိမ်းအေးမလဲအပိတ္တတော့မဟုတ်ဘူးပေါ့ကျွန်တော်မွေးကလေးကဒီကိစ္စတွေကြုံလာနှစ်ပေါင်းများစွာကြာပြီအခုဆိုရင်အဆိုးဆုံးအခြေအနေကိုရောက်နေလို့ပြောရပါလိမ့်မယ်ဟိုတချို့ကျွန်တော်အင်တာဗျူးလုပ်နေလေးရှိတဲ့ပါမောက္ခဆရာကြီးကဆိုရင်သူကလည်းမြန်မာပြည်ကိုကျွန်တော်တို့မွေးခင်ကလေးလောက်လာတာဒါပေမဲ့ငါမြင်ရမှာမဟုတ်တော့ဘူးကွာဒီရင်ကလွမြောက်တဲ့အခြေအနေကျွန်တော်စဉ်းစားလာတယ်ဟောကျွန်တော်ကမြင်ရအောင်မလားဒီမှာငြိမ်းချမ်းတဲ့အခြေအနေကိုတွေးမိတယ်ဆိုတော့ဥပိသန်ခံမပါဘူးပထမဆုံးခတ်တိုလေးဒါအချိန်နဲ့ပြည့်တော့မှဖြစ်တယ်ဘယ်တော့များဒီပြည်သူပခလုံးဝမပြည့်တော့မှငြိမ်းအေးသက်သာတဲ့အခြေအနေရောက်မှထင်ပါလဲခင်ဗျခံမဘေးရင်အတွက်ပေါ့ခင်ဗျစဉ်းစားပြီးတော့ဟောကြည့်ပါဦး
ရလွလရပြီးကလေးကနှစ်ပေါင်း80ကျော်ပြီပေါ့နော်ကျွန်တော်တို့လည်းတသက်အဲ့လိုတိုင်းပြည်အေးချမ်းလာမလားအာဒီတိုင်းသားတွေဖက်ဒရယ်အခွင့်အရေးတွေကိုရနိုင်မလားဆိုပြီးတော့ဟောမျှော်ကူလာတာဒီနေ့တစ်ခါပေါ့ဟောအခြေအနေကပို့ပြီးတော့ဟောဆိုးလာတယ်ပြီးတော့ဒီအခြေအနေကလွတ်မြောက်ဖို့ဆိုရင်အာကျွန်တော်တို့အဓိကကတော့တတ်မတော်ဟာအာကိုယ်စစ်တမ်းရအောင်ပြောင်းဖို့ပါပဲအဲနိုင်ငံရေးလောကတွေကထွက်ပြီးတော့ဟောသူရဲ့အဓိကတာဝန်ဖြစ်တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကိုဟိုထမ်းရွှေရှင်အားဖြင့်တိုင်းပြည်မှာလည်းပဲအဲဒီစစ်အာဏာရှင်မျိုးဆက်တွေအလားနောက်ဆုံးပေးဆမှုတစ်ခုဖြစ်သွားလိမ့်မယ်ပြီးတော့သူတို့လည်းဒီတော့ဟိုမိခက်ကင်မိသလိုပေါ့ဟိုဖြစ်နေတဲ့အဲဒီဝန်ထုပ်ဝန်ပိုးကြီးကသူတို့ဘက်ကပခုံးပေါ်ကနေပြီးတော့ချောကျသွားလိမ့်မယ
်
အဲလိုမဟုတ်ဘဲနဲ့ဒါကိုအလို့တကြီးနဲ့အဲငါတို့ထိမှနိုင်ငံပြည်မြဲမယ်ငါတို့ပဲတိုင်းပြည်ကိုဟိုတောင်းအောင်လုပ်နိုင်တယ်ဆိုတော့ mindset ကမပြောက်ဝင်တော့ဒီကိစ္စကဘယ်တော့မှပြည်သာမဟုတ်ဘူးတိုက်ပွဲတွေနဲ့ပဲအဲတန်တရားလေးသမီးတိုင်းပြည်ကလည်းကြက်ရှုံးနိုင်ငံဖြစ်ကိုရောက်သွားနိုင်တယ်လို့ပြောချင်ပါတယ်ခင်ဗျာဟုတ်ကဲ့
သူကတော့အတိအကျဘယ်ထိတော့မခံမှုတော့ဘူးဟိုသူကြီးပဲလို့သဘောဝါရတော့ဒီကိစ္စနဲ့ဒီမေးခွန်းပဲခက်ချင်းလေးသုံးသပ်ပါ
ဟုတ်ကဲ့ဟိုပဋိပက္ခကိုလေ့လာတဲ့သူတွေတော့ပြောကြတယ်mutually hurting stalemate ပေါ့နော်နှစ်ဖက်လုံးသူလည်းမထနိုင်ကိုလည်းမထမတူနိုင်ပေါ့အဲ့လိုအနေထားရောက်မှပဲတွေ့ဆုံဆွေးနွေးရေးစကားဝိုင်းကိုရောက်လာတယ်လို့ပြောတာပေါ့နော်ဆိုတော့အဲ့တော့အခုချိန်ဒီကတော့နှစ်ဖက်လုံးကချမဲ့နဲ့မဲ့ဆိုတော့ဒီအနေထားတော့ကျွန်တော်ရောက်မှတော့မတင်သေးဘူးပေါ့ခင်ဗျာနော်အဲ့တော့ဟိုတစ်ဖက်မှာလည်းဟိုကျွန်တော်မိတ်ဆွေတယောက်ကပြောပါတယ်နိုင်ငံနေမှာတဲ့ဟို miracle ပေါ့နော်ဟိုကျွန်တော်တို့အမခံဖြစ်ရမျိုးတွေလည်းကြုံရတတ်ပါတယ်ပေါ့ဆိုတော့အထူးသဖြင့်ဟိုအချီးမှာဆူနာမီဖြစ်ပြီးတော့ဟိုပြန်စစ်မြတ်သွားသလိုပေါ့ဆိုတော့ဒါမျိုးလည်းမဖြစ်ဘူးလို့တော့မပြောနိုင်ဘူးခင်ဗျာအဲ့တော့အဲ့လိုပဲမျှော်မှန်းရပါတယ
်ကံတရားကိုပဲအားကိုးရတာပေါ့နော်ကဲဦးရတော်ခင်ဗျာဦးရတော်ဗီရင်တွေ့ပါဦးခင်ဗျာ
အဲကျွန်တော်ကတော့အမြဲဒီကိစ္စစဉ်းစားပါတယ်အဲ့တော့ကျွန်တော်ကတော့ခုနဦးအောင်သူငိမ့်ပြောတာလည်းမှန်တယ်အဲ့ဒီလိုတစ်ဖက်နဲ့တစ်ဖက်ပေါ့နော်ဘသူမှပြုတ်အောင်မတိုက်နိုင်တော့ဘူးဆိုတဲ့အခြေအနေမျိုးမှာကိုင်နိုင်ငံရေးအရာဆွေးနွေးတာအကောင်းဆုံးဆိုပြီးတော့အဲ့လိုမြင်လာကြတဲ့တရက်မှာအေးချမ်းချမ်းနဲ့ဆွေးနွေးညှိနှိုင်းပြီးပြီးသွားနိုင်တာပေါ့ဒါတစ်ချက်နောက်တစ်ချက်ကကြတော့အဲ့ဒီနှစ်ဖက်ကတစ်ဖက်နဲ့တစ်ဖက်ကအဲ့လိုပြုတ်ပြုံးသွားမှာပဲအဲဒီပြဿနာအေးသွားမှာပေါ့နော်အဲ့ဒါကတော့ဟိုကမ္ဘာသမိုင်းမှာလည်းဒီလိုပဲတစ်ဖက်ကအဲ့လိုလုံးဝရှုံးနေသွားပြီဆိုလို့ရှိရင်တော့လေပြီးသွားတာပေါ့အဲ့တော့ကျွန်တော်ကတော့နှမျိုးမြင်တာပေါ့เนาะနှမျိုးအဲ့လိုအခြေအနေနှမျိုးအောင်မှာပြီးသွားနိုင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီအခြေအနေရောက်ဖို့အတွက်တိုင်းပြည်လည်းပဲ ကျန်းကျန်းခံနိုင်ပါစေဒီဟာလည်းစုပြတ်မသွားပါစေနဲ့ပဲဆုတောင်းလိုက်ရပါတယ်ခင်ဗျာအားလုံးပေါင်းဆွေးနွေးရအထူးကျေးဇူးတင်ပါတယ်ဒီနေ့
အာနာသိမ့်ပြီးနှစ်နှစ်ကြာစစ်တပ်ရဲ့ထိန်းချုပ်ရေးကြိုးပမ်းမှုနဲ့တိုင်းပြည်ရဲ့ရှေ့လာလာကျန်းကျန်းခံနိုင်မှုအကြောင်းတွေကိုတိုင်းပြည်ရဲ့ကကြမှာနှစ်နှစ်တာဒုတိယပိုင်းဖြစ်ဗိုလ်ရညပတ်စဉ်မြမရေးသုံးသက်ချက်ခန္ဓာမှာဥကျော်စံသာတဝါကြီးပြောပြခဲ့တာပါ VO ရဲ့ဗိုလ်ရညအစီအစဉ်တွေကိုလိုက်ဒိုမီတာ1925 32တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်သောတာရှင်တွေအနေနဲ့ VO မြန်မာပိုင်းကိုဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုအီးမေးလ်လိုက်စာ burmese@voanews.com burmese@voanews.com ကိုပို့ပေးနိုင်တယ်လို့ VO မြန်မာပိုင်း Facebook စာမျက်နှာမှာလည်း message ပို့ပြီးတော့ဆက်သွယ်နိုင်ပါတယ်ခင်ဗျာ
မတေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။ VOA American တန်ရဲ့ဗိုလ်ဒုညအစီအစဉ်တွေကိုဆက်ပြောပြနေပါတယ်။ဆရာနာသိမ့်ပြီးနှစ်နှစ်တာအထူးစီစဉ်ဖြစ်တဲ့တိုင်းပြည်ကံကြမ္မာနှစ်နှစ်တာအကြောင်းဒုတိယပိုင်းကိုအပတ်စဉ်ကန္တအဖြစ်ပြောပြခဲ့အပြီးမှာတော့ VO American တန်ရဲ့ဗိုလ်ဒုညနောက်ဆုံးရထိတ်တန့်ရောက်သတင်းချင်းချုပ်ကိုကျွန်တော်တို့အစီအစဉ်တွေကိုအဆုံးမသတ်ခင်ဦးတင်မောင်တန်တစ်လှည့်ပြောပြပေးပါအောင်ခင်ဗျာ
ရုရှားကိုပို့ပြီးပြည်ပထောင်တာ Facebook အရေးယူဖို့ Ukraine သမ္မတ Volodymyr Zelensky ကပြည်ထောင်ပါလီမန်ကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီဟာ UK ကိုဗိုလ်ထုနေကရောက်ရှိသွားခဲ့တာပါ။တိုက်လေရင်လေရင်မှုတွေနဲ့ကန့်တဲ့တပ်သားတွေကို UK ကလက်ချင်းပေးမယ်လို့ပြည်ထောင်ဝန်ကြီးချုပ်ယုံကပြောလိုက်တဲ့အချိန်မှာပဲရောက်ရှိသွားခဲ့တာဖြစ်ပါတယ်။ဒီခီးစင်မှာသမ္မတဇယ်လန်စကီဟာပြည်ထောင်ဝန်ကြီးချုပ်ရီရှိဆုနိုက်နဲ့တွေ့ဆုံခဲ့ပြီးပါလီမန်မှာလည်းစကားပြောခဲ့ပါတယ်။ဒါ့အပြင်ချားစ်ပြင်ကိုလည်းတွေ့ဆုံမှာဖြစ်တယ်လို့ဘကင်ဟာနန်းတော်ကပြောပါတယ်။နေတို့ဆာမီတိုက်လေရင်နေနဲ့ပတ်သက်ပြီးယူကရိန်းတိုက်လေရင်မှုတွေကိုလက်ကျင့်ပေးမယ်လို့ဝန်ကြီးချုပ်ဆုနက်ကကြေညာလိုက်ချိန်မှာပဲ။တပြိုင်နက်ဗီဒိန်တိုက်လေရင်တွေကိုပေးဖို့လက်တွေ့မကျဘူးလို့လည်းဗီဒိန်ကပြောလိုက်ပါတယ်။တိုက်လေရင်တွေပို့ပေးဖို့မဟာမိတ်နိုင်ငံတွေကိုတော့သမ္မတဇယ်လန်စကီကဆက်လက်တောင်းဆိုနေဆဲဖြစ်ပါတယ်။အမေရိကပြည်တော်စုကရုရှားကျူးကျော်စစ်ကိုစန့်ကျင်တဲ့အတိုင်းယူကရိန်းကိုပံ့ပိုးထောက်ခံရမှာတနည်းတညွတ်ထဲရှိကြပြီးစစ်ပွဲရှိကြတာနဲ့မြယူကရိန်းနဲ့အတူရပ်တည်သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ယူကရိန်းကိုရုရှားချူကျော်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်တဲ့စစ်ပွဲဟာလူသက်တိုက်ခိုက်တာဖြစ်တယ်။ဒုတိယကမ္ဘာစစ်အတွင်းဥရောပကခံစားခဲ့ရတဲ့ဖျက်ဆီးမှုတွေနဲ့သိပ်ဆုံးမှုပုံရိပ်တွေပြန်ပေါ်လာစေပါတယ်။ပူတင်ရဲ့ချူကျော်စစ်ဟာစမ်းသပ်ချက်ဖြစ်တယ်။အမေရိကန်အတွက်စမ်းသပ်မှုဖြစ်တယ်၊ကမ္ဘာအတွက်စမ်းသပ်မှုဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောသွားခဲ့ပါတယ်။တရုတ်နဲ့ပတ်သက်ပြီးတော့သူ့မိန်ကွန်းမှာပြောကြားရမှာတော့တရုတ်နဲ့ပြိုင်ဆိုင်မှုအမေရိကန်ဟာဆယ်စုပေါင်းများစွာအတွင်းအကောင်းဆုံးနေထားကိုရောက်ရှိနေပြီလို့နိုင်ငံတော်အခြေပြမိန်ခွန်းမှာအင်္ဂါနေ့ကပြောကြားခဲ့ပါတယ်။သမ္မတရှင်နဲ့လူပုဂ္ဂိုလ်ချင်းစကားပြောကြတဲ့အခါကျွန်တော်ရှင်းရှင်းပြောပြီးဖြစ်ပါတယ်ကျွန်တော်တို့ကကြိုင်နေကြတာပါပဋိပက္ခမဟုတ်ပါဘူးလို့သူကဆိုပါတယ်။မြောက်ကိုရီးယားမှာတော့ခေါင်းဆောင်ကင်ဂျွန်ဝါဟာသူဇနီးနဲ့သမီးဖြစ်သူဂျူအိုက်တို့နဲ့အတူမြောက်ကိုရီးယားစစ်တပ်တီထောင်ခြင်း85မိနစ်အထိမ်းအမှတ်ဖြင့်စစ်တမ်းသားကိုတွေ့ပြီးစစ်သားတွေနဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ။
ကျေးဇူးပါဦးတမောင်သားရေအဲ့တော့ VO ရဲ့ဒီဗိုလ်ဒုညအစီအစဉ်တွေဒီမှာပြီးဆုံးသွားပါပြီဒီညအတွက်ထုတ်လို့ရမှုကမဆူမမစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ PJ Elio တို့ဖြစ်ပါတယ်ဒီနေ့ညရဲ့အစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုနားဆင်ကြည့်ရှုခဲ့ကြလို့အထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိဆက်အနိုင်ယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ Thank you.
This program has come to you from the Voice of America, Washington.